Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်ဆန်ကနေ2019ခုနှစ်နိုဝင်ဘာလ21ရက်ခြာသာပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုဒီမဆန်တော်ချိန်ည9:00နာရီကနေ10:00နာရီတိုင်းဒိုမီတာ25 32 51နဲ့ဒိုင်းလမ်းမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်ပြင်နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင်မသင်စုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်မှာနောက်ထပ်အမေရိကန်အစိုးရရဲ့ရှင်ဦးကိုစတင်ကြားနာနေပါပြီ။ကြီးလေးရဲ့လူခွေကြီးချူဖောက်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအသံဝင်နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံကို ICJ မှာတရားစွဲဆိုမှုအတွက်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုရိုင်ဦးစည်းဆောင်ရွက်မဲ့အပေါ်ဒီမှာတမတော်က
ဘုရားရဲ့တမအောင်မှာတမတော်ကရှိရပါလေဒီဘုရားရဲ့ဒီဟာကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်မှုတွေမှာပူပေါင်းဆောင်ရွက်ဖို့ပြီးအမည်နိုင်ဆောင်ရွက်ဖို့အားလုံးရှိတယ်လို့ပဲတူကန်ပါတယ
်တမတော်သတင်းမှန်ပြန်ကြားရေးဖွဲ့ကပုံမှုချုပ်ဇော်မင်းထွန်းပြောတာဖြစ်ပါတယ်ဒီကြောင်းပြေဆုံးကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ခိုင်မီရဲ့ကြောက်တော်မှာတမတော်ကဖမ်းဆီးလိုက်တဲ့ရွာသား9ယောက်ထဲကတယောက်ကိုပြန်လည်ပေးလိုက်ပြီးကျန်၄ယောက်ကိုတော့ဆက်လက်ဖမ်းဆီးထားတဲ့အကြောင်းတခါမန်လေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မင်းမောင်ချမ်းမာရဲ့ချီနေကြောင်းအစိုးရနဲ့ပါတီတာဝန်တွေကိုခိတ္တရနာထားတဲ့အကြောင်းပါဝင်စီးရီးယားကအမျိုးသမီးကာကွယ်ရေးတပ်စာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင်မသင်စုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်မှာဒီကနေ့မှာတော့အင်ဂျီယိုအချမ်ပေးရရှိအောင်ဖီယိုနာဟေးရ်နဲ့နိုင်ဂျာယိုဝန်ကြီးဌာနရရှိဒေးဗစ်ဟုန်းစ်တို့ကိုကြားနာမှုတွေစတင်နေပါပြီ။မနေ့ကအင်္ဂါနေ့ကကြားနာပွဲမှာတော့ဒုသမ္မတမိုက်ပင်ဆလက်ထောက်ဖြစ်သူဂျနီဖာဝီလျံစ်အမျိုးသားလူညွန့်ရေးကောင်စီရဲ့ယူကရိန်းဆိုင်ရာထိပ်တန်းရရှိဒုဗိုလ်မှူးကြီးအလက်ဇန်ဒါဗင်မန်ယူကရိန်းဆိုင်ရာအမေရိကန်ထူးခြားစေဟောင်းကတ်ဖိုကာနဲ့အမျိုးသားလူညွန့်ရေးကောင်စီအစိုးရရရှိအောင်တင်မော်ရီဆန်တို့တွေ့ဆုံခဲ့တာပါ။မနေ့ကကြားနာပွဲအတွင်းမှာတော့အထူးကသက်သေတူဖြစ်တဲ့ဥရောပသမဂ္ဂ EU သမ္မတကြီးကော်ရန်ဆွန်လန်ခုနှစ်နိုင်လောက်ကြာတွေ့ဆုံသွားပါတယ်။ EU သမ္မတကြီးတွေ့ဆုံပြီးနောက်ပိုင်းမွန်လဲပိုင်းမှာတော့ပြည်ထောင်စစ်ဌာနချုပ်ရရှိလော်ရာကူပါအစိမ့်မြန်တန်ရရှိဒေးဗစ်ဟေးတို့လည်းထွက်ဆိုခဲ့ကြတာပါ။ဒါမှကသူ့ရဲ့နိုင်ငံရေးပြန်ပြည့်ဒုသမအောင်ဂျိုးဘိုင်ဒန်ရဲ့တားဖြစ်သူဘုတ်ပေါ်ဝင်ဖြစ်တာဝန်ယူထားတဲ့ယူကရိန်းစွမ်းအင်ကုမ္ပဏီကိုယူကရိန်းစစ်ရကတရားဝင်စုံစမ်းစစ်ဆေးပေးဖို့နဲ့2016အမေရိကန်သမ္မတယူကော့ပွဲမှာယူကရိန်းကကြားဝင်ဆွတ်ဖက်ခဲ့တယ်လို့ဆိုရဲပြောဆိုမှုတွေကိုစုံစမ်းမှုသမ္မတထရန့်ကယူကရိန်းပေါ် PR ပေးခဲ့တယ်ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်လို့အစောပိုင်းလွှတ်တော်မှာကပိတ်စုံစမ်းရမှာလဲအခုတက်တီ9ရောက်ဆုံးကထွက်ဆိုထားပါတယ်။တက်တီ9ရောက်နဲ့3ရောက်ကတော့ဇူလိုင်လ25ရက်နေ့ကသမ္မတထရန့်နဲ့ယူကရိန်းသမ္မတဖလော်ဒီမီယာဇလန်စကီတို့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာကိုယ်တိုင်ရှိနေခဲ့ကြသူတွေလည်းဖြစ်ပါတယ်။စုံစမ်းမှုတွေကိုဥဆောင်နေတဲ့ဒီမိုကရက်လွှတ်တော်ကိုယ်စားလှယ်ကတော့အခုကြားနာမှုတွေကနေသမ္မတပေါ်အရေးယူနိုင်ရေးလူလူထောက်ခံမှုတွေပိုရလာဖို့မျှော်လင့်နေတာလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုအတ္လန်တာမြို့မှာဗုဒ္ဓဦးနေတော်ကကျင်းပတဲ့ Democratic Party တွေသမ္မတလောင်းဖြစ်အရွေးခံဖို့ကြိုးစားသူတွေရဲ့အခြေအနေစကားရေးလူပွဲမှာသမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲတင်ပတင်ကိစ္စကအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်။သမ္မတထရမ့်ကသူ့နိုင်ငံရဲ့အကျိုးမြတ်အတွက်ယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့သလားဆိုတဲ့စုံစမ်းမှုအပေါ်ကိုယ်စားလှယ်လောင်းအားလုံးကထောက်ခံကြောင်းတတိတညွတ်ထဲပြောခဲ့ကြပါတယ်။ဒီတစ်ခါစကီရီလူပွဲမှာတော့ကိုယ်စားလှယ်လောင်းတွေဟာအရင်အခေါက်တွေကလိုပုံကိုရေးပိုင်းထိုးနဲ့ပြောဆိုမှုတွေသိမ်းမလုပ်ကြတော့ဘဲသူတို့ထောက်ခံတဲ့မူဝါဒရေးရပိုင်းတွေကိုသာအဓိကအသာပေးပြောခဲ့ကြပါတယ်။သမ္မတထရမ့်ဟာအမေရိကန်ခေတ်သစ်တမိုင်းမှာအချင်းအပြတ်ဆုံးသမ္မတဖြစ်တယ်လို့အထက်လွှတ်တော်အမတ်ဘာနီဆန်ဒက်စ်ကပြောကြားပါတယ်။ကျမ်းမာရေးအမခံချက်မရှိသူတွေအိမ်ပိုင်မရှိသူတွေရင်ဆိုင်နေရတဲ့စီးပွားရေးစိန်ခေါ်မှုတွေကိုသူကထောက်ပြသွားခဲ့တယ်လို့ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကင်တွယ်ရေးကိုပြောသွားပါတယ်။အထက်လွှတ်တော်မှအဲလစ်ဇဘက်ဝါရန်ကလည်း2016သမ္မတရွေးကောက်ပွဲတွင်ကရုရှားရဲ့ဝင်နှောက်ယှက်မှုကိုစုံစမ်းရေးမှူးရောဘတ်မော်လာစွန့်စမ်းခဲ့စဉ်တုန်းကသမ္မတထရမ့်အနေနဲ့တရားစီရင်ပိုင်းနှောက်ယှက်ခဲ့သလားဆိုတာမေးခွန်းထုတ်ခဲ့ပါတယ်။ဒီကိစ္စကိုလွှတ်တော်ကကင်တွယ်ဖို့ပြက်ကွက်ခဲ့တာကြောင့်သမ္မတအပေါ်အရေးယူသင့်မသင့်စုံစမ်းရတဲ့အထိဖြစ်လာတာလို့သူကပြောသွားပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းသူသာသမ္မတဖြစ်လာရင်ထရမ့်အပေါ်စုံစမ်းမှုတွေကိုဝင်ရောက်ဆက်ဖက်မှာမဟုတ်ဘဲနိုင်ငံတော်ရှေ့နေရုပ်ရဲ့ဘက်မလိုက်ဆုံးဖြတ်ချက်ကိုလက်ခံမယ်လို့ပြောသွားပါတယ်။နိုင်ငံကိုပြန်လည်စည်းလုံးညီညွတ်အောင်လုပ်ဖို့လိုတယ်လို့လည်းဖော်ပြပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်အဆင်အလာဖြစ်လာတဲ့နိုင်ငံတွေကိုကြောခိုင်းနေတဲ့ တမရထရမ့်ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာချဉ်းကပ်မှုတွေမှားယွင်းကြောင်းနဲ့ဒီလောရက်တွေကြောင့်အမေရိကန်ဟာစိတ်မချရတဲ့မိတ်ဆွေနိုင်ငံဖြစ်လာတယ်လို့သူတို့တုံယောက်အပါအဝင်ဂျန်နက်ကိုစလဲလောင်းနဲ့အားလုံးကစကရေးလူပွဲမှာပြောဆိုဆွေးနွေးသွားခဲ့ကြပါတယ်
ဒီနိုင်ငံဘက်ကမြို့မှာဆိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့လူငယ်ရေးတပ်ဖွဲ့ဝင်တွေကြားအတိတ်ကယုံတွေကြားအခုနောက်ဆုံးလူနှုတ်ဦးထက်မနဲ့သိဆုံးသွားပါတယ်မြို့မှာရှိတဲ့ဆန္ဒကရားမှာဆန္ဒပြသူတွေကိုလူစုခွဲဖို့လုံတင်းရဲတွေကမြေရီရုံဘုံနဲ့ပြစ်ခတ်ရတာကဆန္ဒပြသူ၂ယောက်သိဆုံးသွားတာဖြစ်တဲ့အကြောင်းလဲအာဏာပိုင်တွေကပြောဆိုထားတာပါဆန္ဒပြသူတွေကတော့ဆန္ဒတရားအပြင်တစ်ခရစ်မြို့ကိုဖျက်ချုပ်ပြီးလူငယ်ရေးအဆောင်အယောက်တွေထူထူထဲချထားတဲ့ယူရဆူရနဲ့တန်မာယုံတွေရှိရာ Green Zone ကိုတွန်းနေတဲ့ RR နဲ့ Jumari ဒီတရားတွေကိုလည်းပိတ်ဆို့ပြီးဆန္ဒပြနေကြတာဖြစ်ပါတယ်အလောက်ကရှပ်ပါမှုအများပြည်သူဝန်ဆောင်မှုတွေအားနည်းမှုတွေပေါ်မကျေနပ်ရတာအော်တိုဘာလာထဲမှာဆက်တင်ခဲ့တဲ့ဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အချင်းပြချစားမှုဝင်ငွေမမြတ်တမှုတွေပေါ်မကျေနပ်ချက်တွေပါပေါင်းပြီးဆန္ဒပြပွဲတွေလည်းကြီးထွားလာခဲ့တာပါဆန္ဒပြသူတွေကတော့အစိုးရကိုလုံးဝပြုတ်ရင်ပြောင်းလဲရေးတောင်းဆိုနေကြတာဖြစ်ပါတယ်လက်နက်မဲ့အများစုဖြစ်တဲ့ဆန္ဒပြသူတွေကိုတော့လူမျိုးရေးတပ်ဖွဲ့တွေကတနက်ချီစစ်တွေမြေရီဘုံတွေရုတ်တရက်မြင့်တက်မိစင်နဲ့ဘုံတွေကတုံးပြီးနေနေကြရကလူပေါင်း320ရောတည်ဆုံးခဲ့ပြီးထောင်နဲ့ချီပြီးတော့လည်းတရားရခဲ့ကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမတ်ပွန်ပီကတော့သူထွက်တဲ့ပြည်ကတည်းနဲ့အာရီလိုက်စားမှုတွေအတွက်တာဝန်ရှိတဲ့ US ဆိုရရာရှိပြီးပေါ့အမေရိကန်ကပိတ်ဆို့တန်ခတ်ရေးယူဖို့စဉ်းစားနေတဲ့အကြောင်းတရားအနေတော့ကပဲသတိပေးပြောဆိုထားပါတယ်
ဆန္ဒပြပွဲတွေကြောင့်အင်တာနက်ဆက်သွယ်မှုဖြတ်တောက်ထားတဲ့အီရန်နိုင်ငံမှာတဟီရန်မြို့တော်နဲ့တချို့မှာအင်တာနက်တွေပြန်လည်သုံးလို့ရနေပြီလို့ဒေသခံတွေနဲ့ဒေသခံသတင်းဌာနတွေကပြောနေကြပါတယ်။အစိုးရအဘော်မကင်းနဲ့ Fast သတင်းဌာနကလည်းနိုင်ငံမှာအင်တာနက်ဆက်သွယ်မှုတွေတဖြည်းဖြည်းပြန်ပေးနေပြီလို့ထုတ်ပြန်ခဲ့ပါတယ်။အင်တာနက်တွေကိုပိတ်ဖို့အမိန့်ပေးခဲ့တဲ့အမျိုးသားလွှမ်းကြိုးရေးကောင်စီကအင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့အမိန့်ပေးခဲ့တယ်လို့အမည်မဖော်တဲ့သတင်းစမြစ်ကိုကိုကပြီးတော့ Fast သတင်းကထုတ်ပြန်ပါတယ်။တဟီရန်မြို့တော်နေရာတချို့အပြင်နယ်ရှိခုမှာအင်တာနက်လိုင်းတွေကိုပြန်ဖွင့်ပေးထားပြီလို့လည်းသတင်းကပြောပါတယ်။အင်တာနက်ဆက်သွယ်မှုတွေကိုလေးလာစောင့်ကြည့်နေတဲ့ NetBlocks အဖွဲ့ကတော့အီရန်နိုင်ငံရဲ့10ရာခိုင်နှုန်းလောက်ပဲအင်တာနက်ပြန်ရသေးတယ်လို့ပြောကြပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကလောင်စာဆီဈေးတွေကိုအစိုးရက50ရာခိုင်နှုန်းနှီးပါတိုးမြင့်ခဲ့ပြီးတဲ့နောက်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာအစိုးရကအင်တာနက်တွေကိုဖြတ်တောက်ခဲ့တာဖြစ်ပါတယ်။
ဒီလိုအမေရိကန်တန်ညတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျန်တာပင်နဲ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကြီးရဲလူခွင့်ရေးချုပ်ပေါမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအသံဝဲနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂထူးခွဆယ်ခရစ်စတင်ရှန်နာဘာဂနာကတောက်တိုက်တွန်းလိုက်ပါတယ်။မြန်မာဆွေးနွေးတဲ့တက်မတော်အရာရှိတွေနဲ့ပါတွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးအသံဝဲအရက်ဖက်လူမှုအဖွဲ့အစည်းတွေဖြင့်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တဲ့နိုဝင်ဘာ12ရက်နေ့ကနေ21ရက်နေ့ထိခီးစဉ်ဆုံးသက်ချက်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတိုက်တွန်းလိုက်ကြပါမြန်မာဆိုရတက်မတော်နဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံရမှာတော့နိုင်ငံတကာတာဝန်ခံမှုလုပ်ငန်းရှင်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့နည်းလမ်းတွေကိုရှာဖွေဖို့တိုက်တွန်းနေတာဖြစ်ပါတယ်။ဒီကဘီနယ်ကလူခွင့်ရေးချုပ်ဖောက်မှုတွေအတွက်အပြည်ပြည်ဆိုင်ရာတရား ICJ နဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ခွင့်ရုံး ICC တို့မှတန်ကြားခံထားရခြင်းမှာပဲကုလသမဂ္ဂတွင်ယုံမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်ဆက်ကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ရင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတော်တပ်ဖြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရရကြောင်းဆက်ဆွဲခြင်းနဲ့အစ္စလာမ်ပူပေါင်းဆောင်ရည်အဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ပြီးခဲ့တဲ့ဇင်ဘတ်တင်မှာပဲ ICJ မှာတရားစွဲခဲ့တာပါ။ရွန်ဂျာဆိုတဲ့အတုံးလုံးကိုပြည်ဝင်လက်မခံတဲ့မြန်မာဆွေးနွေးကတော့ ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆာဆုကြည်ကိုလည်းဥဆောင်ဖြေရှင်းမှဖြစ်ပြီးနိုင်ငံကဥပဒေပညာရှင်တွေကိုငှားရမ်းထားတဲ့အကြောင်းလဲမြန်မာဆွေးနွေးကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ ICC နဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့်ပူးပေါင်းဆောင်ရွက်ဖို့မရှိကြောင်းလဲပြောဆိုထားတာဖြစ်ပါတယ်
ထိုင်းနိုင်ငံမှာရောက်နေတဲ့ပိုယဟန်မင်းကြီးဖရန်စစ်ကအမျိုးသမီးနဲ့ကလင်းငယ်တွေကိုအမျက်ထုတ်နေမှုကိုအပြစ်တင်လိုက်ပြီးသူတို့အမျက်ထုတ်မခံရအောင်နိုင်ထက်စီးနေအလုံးမခံရအောင်နဲ့ကျေးကျွနေတဲ့ဖွယ်ခိုင်းစီမခံရအောင်အကာအကွယ်ပေးဖို့တောင်းဆိုလိုက်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိုင်းအစိုးရရဲ့ဆောင်ရွက်မှုတွေကိုချီးကျူးပြောခဲ့တယ်လို့လူကုန်ကူးခံရသူတွေရဲ့ဘဝတွေပြန်လည်ထူထောင်နိုင်ရေးအကူအညီပေးဖို့လဲထိုင်းဝန်ကြီးချုပ်ယုံမှဝန်ကြီးချုပ်ပရယုတ်ချာအိုချာအပါအဝင်နိုင်ငံရေးခေါင်းဆောင်တွေတန်တမန်တွေနဲ့ဒီကနေ့အစောပိုင်းတွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။ အမျိုးသမီးနဲ့ကလေးငယ်တွေနှီးမျိုးစုံအမျက်ထုတ်အတုံးချခံရတာနဲ့အကျန်းဖက်ခံရကျေးကျွနေတဲ့ဖွဲ့ပြုမှုခံရတာကိုနိုင်ငံကအသိုင်းအဝိုင်းကပို့ပြီးအားထုတ်ကာကွယ်ပေးဖို့လေပိုဟမင်းကြီးကပန်ကြားခဲ့ပါတယ်။ထိုင်းနိုင်ငံဟာလူကုန်ကူးခံရသူတွေအထူးကသွားကြတဲ့နိုင်ငံဖြစ်တယ်လို့လူကုန်ကူးခံရသူတွေရဲ့လှုပ်အားနဲ့လိမ်မိုင်းဆိုင်ရာအမျက်ထုတ်မှုခံရတဲ့နိုင်ငံဖြစ်တယ်လို့ကုလသမဂ္ဂရဲ့စစ်သားတွေထဲမှာဖော်ပြထားတာပါ။ဒုက္ခတွေအရင်နဲ့ပတ်သက်လို့လေအများအပြားဟာခြေကွဲစရာအခြေအနေတွေနဲ့အစုလိုက်ပြုံလိုက်နိုင်ငံဆွန့်သွားနေကြရကြောင်းနဲ့ဒီပြဿနာကြီးကိုကမ္ဘာနိုင်ငံတွေကဖြေရှင်းဖို့လူကြောင်တိုက်တွန်းခဲ့ပါတယ်။အိမ်နီးချင်းနိုင်ငံတွေကဒုက္ခသည်တွေကိုကြိုဆိုတဲ့ထိုင်းနိုင်ငံကဒီအတွေ့အကြုံရှိတယ်လို့လည်းပုံရဟမင်းကြီးကပြောကြားခဲ့ပါတယ်။1980ပြည့်နှစ်ပိုင်းတွေကစလို့မြန်မာနိုင်ငံကဒုက္ခသည်တိမ့်တဲ့ချီကိုထိုင်းနိုင်ငံကလက်ခံထားတာဖြစ်ပါတယ်။တုံးရခီးစင်နဲ့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ပိုရဟမင်းကြီးဟာအခုညနေပိုင်းတုန်းကတော့ထိုင်းအမျိုးသားအကစားကွဲမှာကက်သလစ်ဘာသာဝင်တွေရဲ့ဆူတောင်းဝိပုပွဲကိုဥဆောင်ပြီးတော့ဝိပုခဲ့ပါတယ်။စနေနေ့ကျရင်တော့ပိုရဟမင်းကြီးဟာဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်
။တရုတ်ကွန်ပစ္စည်းတွေပေါ်ကိုနေတူကောက်ဖို့တမတ်တော်နဲ့ထရန့်ကချင်းချောင်းနေပြီမလဲ။အမေရိကန်နဲ့ကုန်သွယ်ရေးအငင်းပွားနေတဲ့ကိစ္စတွေကိုဖြည့်ရှင်းဖို့ဆက်လက်ကြိုးပမ်းသွားမယ့်အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။ကုန်သွယ်ဆိုင်ရာပထမအဆင့်သဘောတူညီချက်ရအောင်ညီမျှမှုတွေအပြန်အလှန်လေးစားမှုတွေနဲ့တရုတ်နိုင်ငံကအမေရိကန်နဲ့တူလက်တွဲကြိုးပမ်းသွားမယ့်အကြောင်းတရုတ်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂေါဖန်းကပီကျင်းမြို့တော်မှာဒီနေ့ပဲပြောလိုက်တာပါတရုတ်နိုင်ငံရဲ့ကုန်သွယ်ရေးအစိုးရထောက်ပံ့တဲ့ညာနာဥစ္စာပစ္စည်းပိုင်ဆိုင်မှုတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုပြင်ဆင်ဖို့တမန်ဖရန့်ကတောင်းဆိုရာကကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံကြီးအပြန်အလှန်သွင်းကုန်ဝင်တွေတိုးမြှင့်ခဲ့ပြီးကုန်သွယ်ရေးတင်မာမှုတွေဖြစ်နေတာဒီနေ့ကြော်လောက်ရှိနေပါပြီအမေရိကန်ဘက်ကတော့တရုတ်နိုင်ငံကအစိုးရပိုင်းလုပ်ငန်းတွေကိုထောက်ပံ့နေရတယ်ကိုရှင်းချဖို့နဲ့အမေရိကန်ကုမ္ပဏီတွေဈေးကွက်မှာပုံမှန်ဝင်ဆက်လာနိုင်လို့လိုလားနေတာပါ။တရုတ်နိုင်ငံဘက်ကတော့ကမ္ဘာဈေးကွက်မှာသူ့ရဲ့ရှင်ပြန်နေဆန်းကိုထိချုပ်ဖို့အမေရိကန်ကကြိုးပမ်းနေတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ဒီနောက်ထပ်ကတော့အစိုးရလက်ကင်ဖုန်းတွေ၊ခီးဆောင်ကွန်ပျူတာတွေ၊လူသုံးကုန်ပစ္စည်းတွေအပါအဝင်ဒေါ်လာ156ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုမ္ပဏီပေါ်ခရစ်မတ်အားလည်းမတိုင်ခင်ဒီဇင်ဘာ15ရက်နေ့မှာအခွန်တွေတိုးခေါက်ဖို့ချင်းချောက်ထားတာဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံဘူဆန်စက္ကန့်မြို့မှာရှေ့သတင်းပတ်ကျင်းပမဲ့တောင်ကိုရီးယားနဲ့အာဆီယံဆွေးနွေးဖက်ဆက်ဆံရေးအနည်း30ပြည်အခမ်းအနားတက်ရောက်ဖို့အတွက်တောင်ကိုရီးယားသမ္မတရဲ့ဖိတ်ကြားမှုကိုမြောက်ကိုရီးယားဘက်ကပယ်ချလိုက်ပါတယ်။ခေါင်းဆောင်ကင်ဂျုံအန်အခမ်းအနားတက်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဖိတ်ကြားစာရရှိပေမဲ့ကိုရီးယားနိုင်ငံကြားဆက်ဆံရေးမပြတ်မလည်ဖြစ်နေစေမို့မတက်နိုင်ဘူးလို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကဒီကနေ့ထုတ်ပြန်ပါတယ်။ကိုရီးယားနိုင်ငံကြားရရှိထားတဲ့သဘောတူညီမှုတွေကိုအကောင့်ထဲပေါ်ဖို့တောင်ကိုရီးယားဘက်ကပြက်ကွက်တယ်လို့အမေရိကန်အပေါ်အင်မတန်အားကိုးနေတာကြောင့်တောင်မြောက်ကိုရီးယားဆက်ဆံရေးထိခိုက်နေရတယ်လို့လည်း KCNA သတင်းကထုတ်ပြန်ပါတယ်။ဘူဆန်ဆိုင်ကမ်းမြို့မှာကျင်းပမဲ့အာဆီယံတောင်ကိုရီးယားဆွေးနွေးပွဲဆက်ဆံရေးအနည်း30ပြည်အခမ်းအနားနဲ့ပထမကြိမ်မဲခေါင်ကိုရီးယားထိပ်သီးအစည်းအဝေးပွဲကိုတော့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကျင်တက်ရောက်မယ်လို့တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံကို ICJ မှာတရားစွဲမဲ့ကိစ္စနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာနိုင်ငံဘက်ကလူမျိုးတုံးတပ်ဖြတ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲဆိုမှုအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးစီးဆောင်ရွက်သွားမယ်လို့မနေ့နိုဝင်ဘာ20ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ပါတယ်။ဒေါက်တာစုကြည်အနေနဲ့အခုလိုဦးဆောင်သွားမဲ့ပေါ်တမတော်အနေနဲ့ပူးပေါင်းဆောင်ရွက်ဖို့တောင်းဝန်ရှိတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကလည်းပြောလိုက်ပါတယ်။လူခွေလှူရှားသူတွေနဲ့ဥပဒေပညာရှင်တွေရဲ့အမြင်ကရောဘယ်လိုရှိသလဲဆိုတာကိုဖီဝေသတင်းတော့မဆုစုကမေးမြန်းပေးပို့ထားပါရခင်ဗျာ
အပြည်ပြည်ဆိုင်ရာတရားရုံး ICJ တွင်မြန်မာနိုင်ငံ၏အကျိုးစီးပွားကာကွယ်ရန်အတွက်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးစီးဆောင်ရွက်သွားမည်ဆိုပြီးနိုင်ငံတော်အတိုင်ပင်ခံရုံးကမနေ့ကနိုဝင်ဘာ20ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်နယ်သာလန်နိုင်ငံတဟေ့ရှ်မြို့ကိုဆေးလွတ်မဲ့အဖွဲ့မှနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးအနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်သွားရောက်မယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်အတိုင်းနိုင်ငံပုဂ္ဂိုလ်ရဲ့ဦးဆောင်မှုနဲ့ပတ်သက်ပြီးတက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်
။ကျွန်တော်စီမှာရှိတဲ့နိုင်ငံကြီးတွေမှာတော့အုပ်ချုပ်ရေးမနိုင်ပေါ့ကျေးမနိုင်ဆိုတာမှတက်မတော်ပဲ။အစိုးရရဲ့တမှုအောက်မှာတက်မတော်ကရှိရပါလေ။ဒီအစိုးရရဲ့ဒီဟာကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်မှုတွေမှာပူးပေါင်းဆောင်ရွက်ဖို့ပြီးအမြင့်နိုင်ဆောင်ရွက်ဖို့အားဝန်ရှိတယ်လို့ပဲဆိုခဲ့ပါတယ်။
ကမ္ဘာ့နိုင်ငံရဲ့တရားစွဲဆိုမှုအပေါ်တုံ့ပြန်နိုင်မှုအတွက်နိုင်ငံတကာကကျွမ်းကျင်တဲ့ဥပဒေပညာရှင်ရှင်းနေကြီးတွေကိုငှားယမ်းထားတယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ချက်မှာပါရှိပါတယ်။ဒီမှုကိုရင်ဆိုင်မှုအတွက်နိုင်ငံတော်အတိုင်ပင်ခံအနေနဲ့ဦးဆောင်လိုက်တာဟာထူးခြားမှုရှိမယ်လို့မထင်ကြောင်းဥပဒေပညာရှင်ဒေါက်တာစလိုင်းကိုဂျုံမြန်ကပြောပါတယ်
။
ကျွန်တော်တို့အများစုထင်တာကလောင်ဆန်းစုကြည်ကဩဇာတိကမကြီးတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်သူတို့လိုက်ရွေးချယ်ပရက်ဆာရော့သွားမယ်ဆိုတဲ့ဟာအဲ့ဒါတော့နိုင်ငံကြီးအမြင်ကဟိုစဉ်းစားရတာဖြစ်လိမ့်မယ်ကျွန်တော်အမြင်မှာတော့ဥပဒေကိစ္စတော့ဥပဒေလိုပဲသူကဆက်ပြီးတော့သွားမယ်လို့ထင်ပါတယ်
မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်နှိမ်ပယ်ပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂမ်ဘီယာနိုင်ငံကကမကဋ္ဌပြုပြီး ICJ နိုင်ငံတကာတရားရုံးမှာအမှုဆွဲတင်လိုက်တာပါ။အဲ့ဒီအမှုကိုလာမယ့်ဒီဇင်ဘာ10ရက်နေ့မှာစတင်ကြားနာစစ်ဆေးမှာဖြစ်တဲ့အကြောင်း ICJ ကထုတ်ပြန်ထားပါတယ်။အဲ့ဒီနေ့မှာတရက်လိုဖြစ်တဲ့ဂမ်ဘီယာနိုင်ငံကရှောက်လဲချက်တင်သွင်းมาဖြစ်ပြီးဒီဇင်ဘာ12ရက်နေ့မှာမြန်မာနိုင်ငံက ICJ မှာရှောက်လဲချက်တင်มาဖြစ်ပါတယ်။ဒီမှုရင်ဆိုင်မှုအတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လိုက်တာဟာတက်မတော်နဲ့အပေးအယူဘလို့တွေရှိနေလဲဆိုတာစဉ်းစားဖို့လိုတယ်လို့လူ့အခွင့်အရေးလှုပ်ရှားသူ Cherry Sa Hong ကပြောပါတယ်
။သူကိုယ်တိုင်လူ့အခွင့်ချုပ်ဖောက်မှုကိုလှုပ်တာတော့မဟုတ်ဘူးလေနော်။တင်းနဲ့ကန်ပြီးတော့ဘုံကန်ပြီးတော့တွားပြီးတော့လူ့အခွင့်ချုပ်ဖောက်မှုတွေလုပ်နေတဲ့အဖွဲ့ကရှိတယ်လေဆိုတော့ဒီအဖွဲ့တွေကိုသူဒီလိုမျိုးကာကွယ်ချင်တာဖြင့်အထွေထွေတက်မတော်ပေါ့တက်မတော်နဲ့သူနဲ့ကြားထဲမှာဗာအပီးလိုလေးရှိလေဒေတာအဆုံးဂိတ်အဆုံးအထိကိုသူဒီလိုမျိုးကာကွယ်လက်ချင်တာဖြင့်တက်ဘက်ကဗာပြန်ပြင်းမှလည်းသူ့ကိုဆိုတော့စဉ်းစားချက်တွေရှိတာပေါ့မြန်မာနိုင်ငံတော့မဟုတ်တော့ဆက်စုကြရတော့ဒီ ICJ case ကိုသူ့အတွက် political gain တခုခုရှိနိုင်မလားဆိုတော့တွတ်စစ်ချက်နဲ့သူသွားပြရင်ဆိုင်လာဖြင့်ဖြစ်နိုင်တယ်ပေါ့ကျွန်မရဲ့အမြင်တစ်ခုပေါ့
မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်ပြီးလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ် ICJ နိုင်ငံတကာတရားရုံးမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးစီးဆောင်ရွက်သွားမယ်အပေါ်အမြင်အမျိုးမျိုးကွဲပြားနေပါတယ်မြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုတွေအပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်နေသူတွေကိုအရေးယူနိုင်မှုအတွက်ဂမ်ဘီယာနိုင်ငံရဲ့ချိုးဖောက်မှုကိုအပြည့်အဝထောက်ခံပြီးကူညီသွားမယ်လို့နိုင်ငံတကာကချင်ကွန်ဂရက်ကလည်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်ပြည်သတင်းတော်မှဆုစုသတင်းပေးပို့ကြတာဖြစ်ပါတယ်မကြာခင်မှာတော့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ရဲ့ချမ်းမာရီနဲ့ဆိုင်တဲ့သတင်းကိုပြောပြသွားဖို့ရှိပါတယ်ဒီကြောင့်တိုင်ငယ်မှာတော့အခုတခါရခိုင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပဲအလဲပေးကြပါတယ်ရခိုင်မြောက်ပိုင်းဒေသမှာစစ်တပ်ကဖမ်းဆီးထားတဲ့ရဲသားတချို့ကိုရဲလက်လွှဲပြောင်းပြီးတရားစွဲထင်ရမှာဖမ်းဆီးခံရတဲ့ရဲသားတွေမှာနှိပ်စက်ညှဉ်းပန်းခံရတဲ့ဒဏ်ရာတွေတွေ့ရတယ်လို့မိသားစုဝင်တွေကပြောပါတယ်ဒေသခံစစ်ဖက်တောင်းဝန်ရှိသူတွေကတော့သူတို့အနေနဲ့ပုံမှန်စစ်ဆေးမေးမြန်းတာပဲရှိပြီးအခုလိုညှဉ်းပန်းနှိပ်စက်တာမဟုတ်ဘူးလို့ညင်ထားပါတယ်ဒီကြောင့်ပြည်စုံကတော့ဆက်သွယ်မြင့်မြတ်ထားတဲ့ကိုတက်နိုင်ကသတင်းပေးပို့ထားပါရခင်ဗျာ
ကျောက်တော်မြို့နယ်တရက်တပင်ခြေရွာပါဝင်အနီးနက်ခြေရွာတွေကအရတ၅ဦးထဲကတဦးကိုနိုဝင်ဘာလ19ရက်နေ့ကပြင်လွတ်ပေးခဲ့ပြီးကျန်၄ဦးကိုတော့ကျောက်တော်မြို့မှရေစခန်းသို့လွှဲပြောင်းပေးလိုက်တာပါဖမ်းဆီးခံထားတဲ့သူတွေရဲ့မိသားစုဝင်တွေဟာမနေ့ကရေစခန်းကိုတော်ရောက်တွေ့ဆုံခဲ့ကြတာဖြစ်ပြီးဖမ်းဆီးခံထားတဲ့သူတွေမှာရိုင်းနှဲထားတဲ့ဒဏ်ရာတွေတွေ့ခဲ့ရတယ်လို့စပစိတ်ကြီးရွာကဖန်စီခံတရရတဲ့မောင်ကြည်လင်းရဲ့အဖေကပြောပါတယ်
။ဘာလမမျက်နာဟိုလက်စိတ်မှာပြက်ခတဲ့ဒေရလေးရှိတယ်။ဒါမျိုးကလည်းတော့ဝင်ကြည့်လို့ရဘူးကွာ။အမီကခိုးနေသေးတယ်မပြေတဲ့တော့လက်ပြဒီတားနာတယ်လဲဆိုတော့ဒီလိုပြောရ
။အနောက်ပိုင်းတိုင်းစစ်ထံနဲ့ရှောင်ပြောခွင့်ရဖို့မောင်ကြည်ဝင်းစောဦးကသူ့အနေနဲ့မြေပြင်မှာရှိမနေတာကြောင့်သူတို့ကိုရိုင်းနှဲဆိတ်ဆဲတာရှိမရှိကိုတေချာမသိရဘူးလို့ပြောပါတယ်
။အဲ့ဒါတော့ကျွန်တော်လည်းဓာဃာနာနာမသိဘူး။ဒါပေမဲ့အဲ့လိုတော့လုံးမယ်တော့ကျွန်တော်မသိဘူးခင်ဗျ။အဲ့တော့ဟုတ်မဟုတ်ဆိုတာတော့ရဲဦးမေးကြည့်ဆိုင်ပါတော့ဒီမှာကျွန်တော်လည်းမမြင်အောင်ကျွန်တော်တို့လည်းမမြင်အောင
်ဖန်စီခံခဲ့ရသူတွေရဲ့အရှင်တွေကိုတည်နိုင်ဖို့ VOA ကတက်ဆိုင်ရာရေးစခန်းကိုချင်းချင်းဆက်သွေခဲ့ပေမဲ့ဆက်သွေလို့မရခဲ့ပါဘူးလက်ရှိရေးစခန်းမှာဆက်လက်ထင်းထင်းခံထားရတဲ့၄ဦးထဲကတဦးမှာရဲနဲ့ခံထားရတဲ့ဒဏ်ရာတွေကြောင့်ကြောက်တော်စေယုံမှာစေကူတမှုခံယူနေရတယ်လို့ကြောက်တော်ဒေသခံကိုဇော်ဝင်းကသူမြင်တွေ့ခဲ့ရတာကိုအခုလိုပြောပါတယ
်ဆေးလာတင်တဲ့တယောက်ကတော့ကျွန်တော်ဒဏ်ရာဒဏ်ပွားတွေနဲ့ဒီတွေကလက်ထက်တလနဲ့ဖန်ခေါ်တော့ကျွန်တော်ပြေးလိုက်တယ်
လက်ရှိချိန်မှာသူတို့လေးဦးကိုကြောက်တော်တရားရုံးကရှောက်ရရမန်ယူပြီးကြောက်တော်မျိုးမရေးစခန်းမှာဆက်လက်ထင်းထင်းထားတာလေးဖြစ်ပါတယ်သူတို့ကိုဘာပုံမှန်နဲ့တရားဆွေးထားတယ်လဲဆိုတာကိုလာနှစ်ဒီဇင်ဘာလ၄ရက်နေ့မှသာသိရမှာဖြစ်တယ်လို့ဖန်စီခံရသူမိသားစုဝင်တွေကပြောကြပါတယ်ဒီကနေ့မှလည်းအဲ့မျိုးနေမှာတပ်မတော်ကဖန်စီစစ်စစ်ခံနေရတဲ့မြေပုံမျိုးနယ်မြေဒေတောင်ကျေးရွာကဥလတ်ထန်းရှေရလည်းဒဏ်ရာပြင်းထန်နေတာကြောင့်အစီအုံကိုပို့ဆောင်ထားရတယ်လို့သူရဲ့ဇနီးကပြောပါတယ်
။ညာဘက်နဲ့မှသူ့ကိုဒေတာကသူ့အနံအပြီးကြည့်ရတာပဲ။အဲအဲ့မှာဒီဘက်နဲ့မှလည်းကယူပုံနေတာ
။ညာဘက်လက်မှာတော့ဒဏ်ရာကြီးကြီးရထားတယ်။နောက်ပြီးတော့ဒီဘက်လက်မှာလည်းအယိုးထွက်နေတယ်။စိုးရင်ရတယ်အတက်အန်ဒီတောင်စိုးရင်ရတယ်လို့ရိုက်နဲ့ခံထားရသူရဲ့ဇနီးကပြောပြတော့တာပါ။ဒီကနေ့ညနေပိုင်းမှာလည်းရတိတော်မျိုးနဲ့ရဇူးချောင်းဘူဟာကုန်းမှာတက်ဆွေးထားတဲ့တက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးဟာအနည်းတော့ကျွာကိုကြက်ရောက်ပေါက်ကွေးခဲ့တာကြောင့်ရွာသားတဦးတေဆုံးပြီးတဦးတန်ရာရရှိခဲ့တယ်လို့ဒေသခံတဦးကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တပ်ဖက်ကတိကျအတည်ပြုချက်မရသေးပါဘူး
အခုရပိုင်းတွင်မှာတန်းတဲ့အဖွဲ့တို့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့နှစ်ဖက်အရသာပြည်သူတွေနဲ့တခြားဌာနဆိုင်ရာစစ်ဖက်ဆိုင်ရာတွေအပါအဝင်လွတ်တော်အမတ်ကြီးအထိဖမ်းဆီးစစ်ဆေးတာတွေလည်းလုပ်နေကြတာလည်းဖြစ်ပါတယ်။ဗီဒီယိုသတင်းတော့ကိုတက်လာပြောပြသွားတာဖြစ်ပါတယ်။ဂုရုခါတော့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ရဲ့ချမ်းမကြီးအခြေအနေနဲ့ Manigo, Keta, Yanatajo, Musa Democracy, Pajo, NLD Party, Piaguya, Duga, Piola Bare, Malita, Suya, Tawan, Riguro, Yayi, Lua Tabare, Tijan, Pizongro, Firma, Varen, Drenda, Kuzo, Taga, Yabima, Pibarebia.
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစုံမြင့်မောင်ဟာတွေးကင်းစာရောကခန်းစားနေရပြီးထိုင်းနိုင်ငံဘန်ကောက်မြို့မှာနှစ်ပတ်ကြာစေကူတာခံယူခဲ့ရပါတယ်။ဒါကြောင့်ဝန်ကြီးချုပ်ဟာမန္တလေးတိုင်းအစိုးရရဲ့လက်ရှိလုပ်ငန်းတာဝန်တွေကနေခေတ္တအနားယူထားကြောင်း
ဒါပေမဲ့ဘယ်လောက်နိုင်ဦးမယ်တော့ပြောလို့မရပါဘူး။ပြန်ပြီးငလန်းချီကျမ်းမာလာမယ်လို့တော့ပြောခဲ့ပါတယ်။ဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ထိုင်းနိုင်ငံကိုစေကူသားဖို့သွားရဲအော်တိုဘာ24ရက်ကစပြီးမန္တလေးတိုင်းအစိုးရရဲ့လုပ်ငန်းအားလုံးကိုလျှက်ဆက်စွန့်ရင်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစာနေအောင်ကိုတောင်းပေးခဲ့ရပါ။လက်ရှိမှာလုပ်ငန်းတွေပုံမှန်အတိုင်းဆက်ပြီးဆောင်ရွက
ဥစ္စာပုံမသွားခြင်းနဲ့ဘဝဝင်ကြီးတစ်ပါးကိုတာဝန်ရှိတဲ့အခါပါတယ်ခင်ဗျာ။တရားရေးတမန်ကြီးနဲ့အများဆုံးကောင်းတာမျိုးပြောလိုက်ပါတယ်။ဆရာကအားသာသိခဲ့တာဆိုရင်လည်းဒီကြီးဒီမှာရှိတဲ့သိချမ်းစာအားကလေးဒီမှာလို့ပြောလို့ရမှာဖြစ်တယ်။မန္တလေးတိုင်းဝင်ကြီးချုပ်ရဲ့တာဝန်တွေကိုရှားကြီးစွဲအပ်ခံထားရရဲ့လျှက်စစ်စွမ်းရင်နဲ့ဆောက်လုပ်ရေးဝင်ကြီးဦးစာနေအောင်ကိုဗီဒီယ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့
။ဒီခိုင်းကြီးနမှာဖြစ်ပေါ်နေတဲ့လက်နက်ကိုင်ပြီးပခါရီကိုရှော့ချနိုင်ဖို့ဂျာဝင်စစ်စစ်ဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။ဒီခိုင်းပြည်နယ်ပါဝင်မြန်မာနိုင်ငံကလက်နက်ကိုင်ပြဿနာအတွက်ဂျာဝင်စစ်စစ်ပြနေမဲ့လူလိုနေပါပြီလား။ရှေ့မတိုးနိုင်ပေဖြစ်နေရတဲ့ငင်းငယ်ဆွေးနွေးမှုတွေရှေ့ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
သောမရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေခြားသောရင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို9ဆယ်လိုက်အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့နိုင်ငံတကာသတင်းတပုတ်ကိုအလဲပေးကြပါတယ်။ Syria အမျိုးသမီးကာကွယ်ရေးတပ်အတွက်စစ်တပ်ကသူတင်နန်းကြောင်းကိုနိုင်ငံအရှိမြောက်ပိုင်းမှာမကြာခင်ကပဲဖွင့်လှစ်လိုက်ပါတယ်။အမျိုးသမီးစစ်တီတွေကိုစီရင်နီးပညာနဲ့အတွေးခေါ်တွေလေ့ကျင့်တင်ကြားပေးတော့မှာဖြစ်ပြီးတော့အမေရိကန်ကြောတောင်နောက်ခံပေးထားတဲ့ Syria Democratic တူ SCF တပ်တွေမှာဇန်နာလျောက်တောင်ဝန်ထမ်းခွင့်ရမှာဖြစ်ပါတယ်။ VOA သတင်းတော့ဇာနာအိုမာပေးပို့ထားတဲ့သတင်းကိုတော့ကိုညံဝဲအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အမျိုးသမီးတွေအတွက်တည်တံ့စစ်တပ်ကတူကိုစီးရီးယားနိုင်ငံမှာဖွင့်လှစ်တာဒါပထမဆုံးဖြစ်ပြီးအမူရာမြို့မှာတည်ရှိတာပါအခုလိုဒီတင်နန်းကြောင်းဖွင့်ရခြင်းရဲ့အဓိကရည်ရွယ်ချက်ကတော့အမျိုးသမီးတွေလုံပိုင်ခွင့်အာဏာပိုရလာစေဖို့နဲ့တိုက်ပွဲအတွင်းအမျိုးသမီးတွေရဲ့စွမ်းရည်ကိုဖော်ထုတ်နိုင်ဖို့ဖြစ်တယ်လို့စစ်တပ်ကတူအရာရှိအမီနာအိုဆေကတင်နန်းဖွင့်ပွဲမှာပြောပါတယ
်
The opening of this academy today.
အခုလိုစစ်တပ်ကတူဖွင့်ပွဲနဲ့တင်းနှန်းစတင်လိုက်ခြင်းကကျမတို့ရန်သူတွေကိုရောပြည်သူတွေကိုပါသတင်းစကားပားလိုက်တဲ့သဘောဖြစ်ပါတယ်။ကျမတို့ဟာငြိမ်းချမ်းရေးနဲ့တွဲဆုံဆွေးနွေးဖို့အတွက်အစဉ်သစ်ဖြစ်နေတယ်လို့စီးစနစ်ကြပြီးငယ်ရွယ်တဲ့အမျိုးသမီးတပ်ဖွဲ့တွေဟာဘလို့တိုက်ခိုက်မှုမျိုးဘလို့ချင်းချောက်မှုမျိုးကိုမဆိုရည်မှန်းချက်ပန်းထိုင်အောင်မြင်တဲ့အထိဂုံတိတ်ခါရှိရှိနဲ့တွန်းလှန်ကာကွယ်သွားမယ်ဆိုတာလူတိုင်းသိစေချင်ပါတယ်။
အဲဆီသွေးကြွတွေနဲ့စစ်ပွဲစဖြစ်လာခြင်းကစပြီးအတန်းဖက်အုပ်စုတွေနဲ့တိုက်ပွဲတွေမှာကတ်အမျိုးသမီးစစ်တီတွေကအဓိကနေရာကနေပါဝင်လာခဲ့တာပါအမျိုးသမီးတွေအတွက်ဒါဟာအတန်းဖက်ဝါဒတိုက်ဖြတ်ရေးတာမကယောက်ျားတွေကြီးဆိုတဲ့ဒီလူအတန်းဝိုင်းမှာအမျိုးသားတွေရဲ့ဖိနှိပ်မှုကိုကာကွယ်သွားနိုင်ဖို့လည်းဖြစ်ပါတယ်တူရကီစစ်တပ်နဲ့သူ့မဟာမိတ်ပြည်သူစစ်အဖွဲ့တွေကစီးရီးယားအရှေ့မြောက်ပိုင်းမှာကတ်တပ်ဖွဲ့တွေကိုထိုးစစ်ဆင်နေတာနဲ့အမျှဒီဒေသကိုကာကွယ်သွားဖို့သူတို့မှာတာဝန်ရှိတယ်လို့စစ်တပ်ကတို့ចောင်းသူဘာရီတန်ကဆိုပါတယ
်။တာဘင်ရှင်နင်ကိုဟီရိုလေဗေဒါရေခွန်ဘူန
ာ Gathering က
ဒီကနေ့ဒီမှာအမျိုးသမီးတွေတစုတဝေးတည်းရှိနေတာကတူရကီရဲ့ချင်းချောက်မှုကိုကာကွယ်သွားဖို့ဆိုတဲ့လက္ခဏာပဲဖြစ်ပါတယ်။တူရကီသမ္မတအပါအဝင်တခြားသူတွေကကျမတို့ကိုရောကျမတို့ပြည်သူတွေမျိုးจิตတွေကိုနေတိုင်းချင်းချောက်နေတာပါ။ဒါပေမဲ့တရေကောင်းမိသားစုဝင်တွေကတော့အရှုံးပေးမှာမဟုတ်ပါဘူး။ကျမတို့ခုခံသွားမှာပါ။ဒါကြောင့်လည်းအမျိုးသမီးတွေဒီကိုပိုင်တပ်ဖွဲ့မှာပါဝင်ဖို့ဖြစ်လာတာပါ။ဒီပွဲကိုစိတ်အားထက်သန်စွာနဲ့ဆင်နွှဲနေတာပါ
။စီးရီးယားအရှေ့မြောက်ပိုင်းကငယ်ရွယ်တဲ့အမျိုးသမီးဒါဇင်ပေါင်းများစွာဒီစစ်တပ်ကစိုးကိုဝင်ရောက်ခဲ့ပြီဖြစ်ပါတယ်။ဟာဆာကဲမျိုးကနူအာဟန်အိုမာကတော့ဒီအကြောင်းကိုတက်ရတာဟာသူ့မျိုးကိုဘယ်လိုကာကွယ်နိုင်မလဲဆိုတဲ့အဓိကရည်မှန်းချက်အတွက်ဖြစ်တယ်လို့ပြောပါတယ
်။ I call upon all young women to attend the
ဒီအမျိုးသမီးစစ်တပ်ကတို့မှလာတက်ကြဖို့အမျိုးသမီးငယ်အားလုံးကိုစော်အောင်းလိုက်ပါတယ်။အဖိုးမဖြတ်နိုင်တဲ့အောင်မြင်မှုတွေခံယူချက်တွေနဲ့အတူဒီကနေပွဲတစ်ခုရကြမှာဖြစ်ပါတယ်။ဒီမှာလာတက်လို့ဘယ်တော့မှနောင်တမရစေရပါဘူး
။ဒီစစ်တပ်ကတို့မှစစ်သမိုင်းကြောင်းတွေကအစစစ်ဥပဒေတွေအထိပို့ချပေးနေတယ်လို့သင်တန်းဆရာတွေကပြောပါတယ်။ဇီနာလင်ကာမစ်လိုဟာအမျိုးသမီးကာကွယ်ရေးတပ်ဖွဲ့ဝင်ဖြစ်ပါတယ
်။ Our objective from the engagement of women.
ဒီကိုပိုင်ကာကွယ်ရေးတပ်ဖွဲ့လုပ်ငန်းစဉ်အောင်မြင်ရေးမှာပါဝင်နေတဲ့အမျိုးသမီးတွေရဲ့ရည်မှန်းချက်ကတော့စစ်ရေးမဟာဗျူဟာကိုခြေချင်းမြင့်မြင့်နားလည်ဖို့ကိုကံပညာနဲ့တိုက်ပွဲနီးပရိရဲ့တွေကျွမ်းကျင်လာစေဖို့ပဲဖြစ်ပါတယ်
။၆လကြာတင်တန်းတွေပြီးဆုံးသွားပြီဆိုရင်တော့တင်တန်းသူတွေကိုဒေသရင်းတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေအဖြစ်တရားဝင်အသိမှတ်ပြုသွားမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ဒီကနေ့ခြားသမီးနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့တန်လွင်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ချမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေး30ချက်နဲ့ဒူးတိုင်းသတင်းတော်အစီအစဉ်လေးကိုတင်ဆက်ပေးတော့ဖို့ရှိပါတယ်ဗျာ
။ VOA မြန်မာပိုင်းရဲ့တန်လွင်အစီအစဉ်လေးကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားကျင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားတင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA မြန်မာပိုင်းစီစဉ်2019ခုနှစ်လုံးမှာ21ရက်ကြာသပတေးနေ့ညပိုင်းအတန်လွတ်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line number 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုညပိုင်းမှာဆက်ပြီးထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့သတင်းပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမကြီးကနာဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းသားဒေသတွေမှာဖြစ်နေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတင်ဆက်ပေးနေတဲ့အပတ်စဉ်တိုင်းသတင်းလောက်အစီအစဉ်မှာဆိုရင်တော့ RCSS နဲ့စူရီးယားနဲ့တက်မတော်ကိုစလဲတွေစူနီဘွဲနဲ့ပတ်သက်ပြီ
း NCA မှာအပေါ်မှာထားရှိတဲ့ RCSS commitment ပေါ့။ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒီ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းဖြစ်တဲ့လေအောင်ဒီ NCA မှာပါတဲ့တ
ရားခံချက်တွေ RCSS ဘက်ကဒီဘုံမူကြီးဆိုင်မင်းပြောသားတာဖြစ်ပါတယ်ဒီအကြောင်းကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီတဲကမှကျွန်တော်တို့အရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မြန်မာကျွန်းသစ်အကြောင်းကဘာကတည်နေတာအနည်း300လောက်ရှိနေပါပြီကျွန်းသစ်ကြောင့်မြန်မာပြည်ကိုအင်္ဂလိပ်ကစိတ်ဝင်စားပြီးကျွန်းသစ်ပုံမှန်လိုချင်လို့တိုင်းပြည်ကိုတင်ပိုက်လိုက်တာဖြစ်ပါတယ်မြန်မာမင်းရဲ့ကျွန်းတော်တွေကကျွန်းသစ်ကိုအင်္ဂလိပ်ကခိုးထုတ်ခြင်းကဆက်လို့ကျွန်းသစ်ခိုးထုတ်မှုတမိုင်းစတင်လာရပုံကိုဦးအောင်ခင်ကရေးသားပြီးတော့ကုညာဝင်းအောင်နဲ့တူတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာကျွန်းသစ်ကိုပြည်တွင်းပြည်ပမှာစိတ်ဝင်စားကြတာအနည်း300လောက်ရှိပါပြီကျွန်းတက်ကိုဂုံးပေါင်မင်းဆက်တီတောင်နဲ့အလောင်းမင်းတရားက1952ခုနှစ်မှာဘရင်ပိုင်တော်တဲ့အဖြစ်ကျင်းညာပါတယ်ဘရင်ခွင့်ပြုချက်မရပဲခုတ်လှဲသုံးဆွဲခြင်းမပြုရလို့တားမြစ်ပါတယ်ခွင့်ပြုချက်မရှိပဲကျွန်းတက်ကိုထုတ်ယူရင်တစ်ခုံးမှုဖြစ်သွားပါတယ်ဒါပေမဲ့အစိုးရပိုင်ကျွန်းတက်ကိုဒီကနေ့အထိကလင်ညာ၃ပြည်နီးမျိုးစုံနဲ့ခိုးထုတ်နေပုံကိုလန်ဒန်အခြေစိုက် EIA ခေါ်ပဝင်းကျင်စုံစမ်းရေးအေဂျင်စီကမကြာမီကထုတ်ဝေတဲ့ State of Corruption ဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကျွန်းတက်ဟာမိုမတက်ချာမစားဆွေးမြေ့ခြင်းမရှိကြုံချင်းကြွချင်းမရှိအထူးခိုင်ခံ့တောင်းတင်းပြီးရာသီဥတုဒဏ်ကိုခံနိုင်လို့ရှေ့ခေတ်တင်ပေါ်ဆောက်လို့ရမှာအလွန်အသုံးဝင်ပါတယ်။အခုခေတ်မှာလည်းကျွန်းတက်ကိုတင်ပေါ်ကုန်းပါအဖြစ်သုံးနေသေးပါပဲ။ကျွန်းတက်ထွက်လို့မြန်မာပြည်ကိုအင်္ဂလိပ်ကစိတ်ဝင်စားလာတာပါအထက်မြန်မာပြည်ကကျွန်းတိတ်ကိုအင်္ဂလိပ်တကုံတွေတွေနှီးမျိုးစုံနဲ့ခိုးထုတ်ပါတယ်မြန်မာပြည်ကိုသိမ့်ပိုက်ရတဲ့အကြောင်းရင်းထဲမှာကျွန်းတိတ်မမှန်ရလို့ဒါလည်းပါဝင်ပါတယ်ကျွန်းတိတ်အမြဲတမ်းထွက်နိုင်အောင်အင်္ဂလိပ်ကသိမ့်ပန်နီးတဲ့စီစဉ်ပါတယ
်တင်မောဆောက်လို့ရမှာအင်္ဂလိပ်သုံးတဲ့ဝက်တစ်ချသားဟာကျွန်းသားလောက်တာရှည်မခံပါဘူးကျွန်းမင်ကိုဘရင်ပိုင်အဖြစ်သတ်မှတ်တယ်လို့အင်္ဂလိပ်ကလည်းအစိုးရပိုင်အဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့တစ်တော်ကကျယ်ဝန်းပြီးအမှုတန်းကနည်းတာမို့တစ်ခိုးထုတ်မှုတွေရှိပါတယ်။အင်္ဂလိပ်တစ်တော်ဌာနဟာမြန်မာကို contract ပေးပြီးကျွန်းသစ်ထုတ်ခိုင်းပါတယ်။မြန်မာ contract ထုတ်ယူတဲ့သစ်ကိုတစ်တော်ဌာနကဥရောပသစ်ကုန်တွေကိုလေးလံစနစ်နဲ့ပြန်ရောင်းပါတယ်။ဒါပေမဲ့ contract တွေဟာကျွန်းသစ်အကောင်စားကိုအပြင်မှာရောင်းစားပြီးတတော်ဌာနကိုအញ្ញံစားသွင်းတာမျိုးမကြာခဏကြုံတွေ့ရပါတယ်အခုခေတ်ဒီဒီနည်းကိုသုံးပြီးတစ်ကုံတွေကအစိုးရကိုညာစားနေတုံဖြစ်ပါတယ်ဥရောပတစ်ကုံတွေကိုကျွန်းသစ်ထုတ်ခွင့်ပါမစ်ချပေးတော့လဲတစ်ခိုးထုတ်မှုတွေဟာရက်ဆိုင်မသွားပဲတိုးပွားလာတာသာတွေ့ရပါတယ
်အင်္ဂလိပ်ကိုလိုနီအစိုးရစနစ်မှာမြန်မာအချို့နေရာရလာတော့အလွဲသုံးစားလုပ်မှုများပြားလာပါတယ်1939မှာတစ်တော်ဝင်ကြီးလုပ်တဲ့ဦးစောဟာတစ်တော်ဌာနကိုဆက်ဖက်တဲ့နေရာမှာနာမည်ကြီးပါလေ။ဒုတိယထောင်တဲ့မျိုးချစ်ပါတီကပါတီဝင်တွေကိုတစ်တော်ဌာနမှာခန့်အပ်တာဟာအခုခေတ်စစ်ဘော်တွေနေရာယူတဲ့ပုံစံမျိုးအတိုင်းဖြစ်နေပါလေ။လက်စားလို့အလုပ်ပြုတ်သွားတဲ့တစ်တော်ဝင်တန်းဟောင်းဦးမောင်မောင်ဟာဦးစောရဲ့အတွင်းရေးအတွင်းဝင်ဖြစ်လာပါလေ။ဂျပန်ခေတ်ရောက်လာတော့ဥရောပကုမ္ပဏီတွေနေရာကိုဂျပန်ကုမ္ပဏီရောက်လာပြီးကျွန်းတက်ကိုတင်လို့ထုတ်ယူပါတယ်လွတ်လပ်ရေးရပြီးဒေါ်လာပုံကန်တဲ့အခါအစိုးရလက်လွတ်လိုက်ရတဲ့တစ်တော်တွေရှိလာပါလေ
ဦးနုအစိုးရခင်မှာကျွန်းတက်ကိုအစိုးရကလဝဲကြီးအုပ်ထားပြီး အခြားသစ်ကိုသာမြမသစ်ကုန်သေးသည်လောက်ခွင့်ရပါတယ် KNU KN မျိုးသားအစည်းအရုံးကလည်းသူ့နယ်မြေကကျွန်းသစ်ကိုထုတ်ယူရောင်းချပါတယ်ကော်တူးလီတက်တော်ဌာနဆိုတဲ့ KNU ရဲ့စင်ပြိုင်တက်တော်ဌာနကိုစာကြည့်ပေးပြီးကျွန်းသစ်ထုတ်ယူသူတွေရှိလာပါတယ်ဘုံနေဝင်းအစိုးရဟာသစ်ရောင်းစားဖို့သာစိတ်အားထက်သန်တာကြောင့်နိုင်ငံတော်သစ်လုပ်ငန်းအဖွဲ့ကြီးထွားလာပြီးတတော်ပြုစုပြိုးထောင်ရေးကိုဦးစားပေးတဲ့တတော်ဌာနဩဇာအရှိန်အဟွာကြာဆင်းလာပါတယ်1962မှာကျွန်းသစ်တန်ချိန်2သိန်းကျော်ထုတ်ယူပြီး1982မှာ4သိန်းကျော်ထုတ်ယူတာကိုကြည့်ရင်ကျွန်းသစ်ကိုစည်းကမ်းမရှိအလွန်အကျွံထုတ်လုပ်ရောင်းချနေတာသိသာထင်ရှားလာပါတယ
်မဆလာအစိုးရကစ်မှာတစ်ထုတ်အင်အားစုတွေဟာမြန်မာတစ်လုံငန်းတော့မဟုတ်သူ့အောက်မှာလုတ်ခိုင်နေရဲ့ကန်ထရိုက်အင်အားစုမှာစုပြုံနေပါလေတစ်ထုတ်ခွင့်ရတဲ့ငွေရှင်ကြေးရှင်ခရိုနီတွေဟာဒီကန်ထရိုက်အင်အားစုမှာရှိတဲ့စင်ကျွဲနဲ့တစ်တိုက်ကားတွေကိုအစမတန်ဈေးကြီးပေးပြီးငှားရမ်းကြပါလေမြမတစ်လုပ်ငန်းလက်အောက်ကကန်ထရိုက်သမားတွေဟာလုခများများပေးတဲ့ခရိုနီတစ်ကုန်တွေရှိရောက်သွားပါလေဒါကြောင့်အစိုးရပိုင်မြမတစ်လုပ်ငန်းဟာခရိုနီပိုင်ပုဂ္ဂလိကတစ်လုပ်ငန်းကိုမပြိုင်ဆိုင်နိုင်တော့တဲ့အခြေအနေကိုရောက်သွားပါလေ1990ပြည့်လွန်နှစ်တွေမှာကော်တူလေးတစ်တော်ဌာနမှာအမှုဒဏ်900လောက်ရှိပါလေနဝတဆစ်အစိုးရတက်လာတဲ့အခါထိုင်းဗိုလ်ချုပ်ကြီးချာပလိရောင်ရှာယူရဲ့ဆောင်ရွက်ချက်ကြောင့်ထိုင်းကုမ္ပဏီ55ခုတစ်ထုတ်ခွင့်ရသွားပါလေထိုင်းမြန်မာဒေသအခြေစိုက် KNU ခရင်အဖွဲ့ကိုတိုက်နေတဲ့နဝတဆစ်စင်ရေးဟာတစ်ထုတ်လို့ရေးနဲ့ဆက်ဆက်နေပါလေထိုင်းကုမ္ပဏီတွေကိုတစ်ထုတ်ခွင့်ပေးတာကို KNU ကဟန်တားမှာမဟုတ်ဘူးလို့နဝတအစိုးရကတွက်ပါလေ KNU ဟာထိုင်းတစ်ကုမ္ပဏီတွေကိုလည်းစက်ကြီးခောက်ပါလေဒါပေမဲ့ထိုင်းကုမ္ပဏီတွေကတရလုံးတစ်ခိုးထုတ်ကြလို့1993ခုနှစ်မှာတစ်ထုတ်ခွင့်ကိုလုံးဝပိတ်ပင်လိုက်ရပါတယ်ရှေ့အပတ်မှာဆက်လက်နားဆင်နိုင်ရပါလိမ့်မယ်
ဒီမ ాయి 30ချက်အစီအစဉ်ကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့တူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြခင်မှာတော့တိုင်းသတင်းတော်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။ဒီမတိုင်ခင်တော့အခုကျမ်းမာရေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကုကုကိုအဆုံးစီရင်တာကနေကာကွယ်ရေးအကြောင်းကိုတင်ပြထားပါတယ်။ဒီမနိုင်ငံမှာကုကုကိုအဆုံးစီရင်မှုတွေပုံများလာပြီးအားလုံးပူးပေါင်းဆောင်ရွက်ဖို့အရေးကြီးနေတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်အခုလိုအဆုံးစီရင်မှုတွေဖြစ်လာပြီးဘယ်လိုလျှော့ချကာကွယ်ပေးနိုင်ပါလဲ။ဒီကြောင့်မို့တော့စိတ်ချမ်းမာရေးအထူးကုနဲ့မြန်မာနိုင်ငံစိတ်ချမ်းမာရေးအဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာဆိုးမင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့စိတ်ချမ်းမာရေးချစ်ခုဆရာဝန်ကြီးဒေါက်တာဆိုးမင်းခင်ဗျာကျွန်တော်တို့ဒီကုကိုကိုအဆုံးစီရင်ပေါ်ဆရာတော်ဖြစ်တဲ့အနေအထားကမြန်မာနိုင်ငံမှာအဖြစ်များလာလားဆရာကြီ
းဒီတန်နဲ့ပြောရင်တော့World Population Review ဆိုရတယ်သူကအဲ့ WHO reference ကိုယူပြီးတော့ခန့်မှန်းထားတာပေါ့မြန်မာနိုင်ငံမှာကိုကိုကိုအဲ့လိုအဆုံးစီရင်တဲ့အဖြစ်အပျက်ကလူ3သိန်းမှ9ယောက်လောက်ရှိတယ်ပေါ့နော်ဒါက2018 2019မှာထွက်တဲ့ data အရပေါ့အဲ့ဒါကအရင် data တွေနဲ့ရှင်လိုက်လို့ရှိရင်တော့နည်းနည်းလေးတော့တက်လာတဲ့အနေအထားတော့ရှိပါတယ
်ဟုတ်ကဲ့ဆရာဘာကြောင့်မလို့အခုလိုမြန်မာနိုင်ငံမှာပေါ့နော်ဒီကိုကိုကိုအဆုံးစီရင်တာတွေဖြစ်နေရတယ်ဆရာကြီး
ကိုကိုအဆုံးစီရင်တဲ့ဖြစ်စဉ်ကတော့ကျွန်တော်တို့တနိုင်ငံနဲ့တော့မဟုတ်ပါတော့ဒီကမ္ဘာလုံးမှာတော့တကယ်ပြဿနာကြီးတစ်ခုဖြစ်နေတာပေါ့အဲတော့မြန်မာနိုင်ငံအပါဝင်တခြားနိုင်ငံတွေမှာပေါ့နော်ကိုကိုအဆုံးစီရင်တဲ့ဖြစ်စဉ်တွေကအဓိကဖြစ်တာကတော့ဖြစ်စဉ်တွေအားလုံးရဲ့90%ခန့်လုံးတော့ကတော့ဒီစိတ်ကျန်းမာရေးပြဿနာကြီးပေါ့အခြေခံပြီးဖြစ်တာများပါတယ်ဒါပေမဲ့တကယ်တော့အခြေလက်ဒီအများကြီးပေါ်မှာအခြေခံပြီးတော့ဖြစ်လာတဲ့ကိစ္စတွေဖြစ်ပါတယ်အဲတော့စိတ်ကျန်းမာရေးပြဿနာတွေထဲမှာတခါအဓိကကြီးဒီစိတ်ကြယောဂပေါ့နောက်စိတ်ဖောက်ပြန်တဲ့ယောဂတွေရဲ့အရက်နဲ့မူရစီဝါပြဿနာတွေရှိတယ်နောက်ကိုယ်ရည်ကိုယ်သွေးပိုင်းဆိုင်ရာအခက်အခဲပြဿနာရှိတဲ့ကိစ္စတွေနောက်တခြားသောစိတ်ကျန်းမာရေးပြဿနာတွေပြီးရင်နာတာရှိယောဂတွေဒီကင်ဆာယောဂမျိုးတို့ကုဖို့ခက်တာတို့ကုလို့မပြောင်းနိုင်တဲ့ဟာမျိုးနောက်နာကျင်မှုဝင်တာအရန်ခံစားတဲ့ယောဂမျိုးတွေဒီလိုရှိရင်ကိုယ့်ကိုယ်ဆုံးရှင်တဲ့ဖြစ်စဉ်တွေနဲ့ဆက်နွယ်တာကိုတွေ့ရပါတယ်။နောက်ကိုယ်ရည်ပိုင်းဆိုင်ရာစီးပွားရေးပိုင်းဆိုင်ရာနောက်ကိုယ့်ရဲ့ကိုယ်ရည်ကိုယ်တာအထက်ကဲတက်တဲ့ပုံမူတည်ပြီးတော့မှဒီကိုယ့်ကိုယ်ဆုံးရှင်တဲ့ဖြစ်စဉ်တွေပေါ်လာကြတာဖြစ်ပါတယ
်။ဟုတ်ကဲ့ဆရာကြီးဒီဖြစ်ရခြင်းအကြောင်းရင်းပေါ့နော်အခုလိုမျိုးစုံရှိနေတဲ့အတွက် ဘလို့မျိုးပေါ့နော်အခုလိုဒီကိုကူကိုအဆုံးစင်တာနဲတော့အောင်လုပ်နိုင်မယ့်နေရာမျိုးရှိလဲဆရာ။
ကျောင်းရင်းတော်မူကြီးကပေါ့နော်ဒီကျွမ်းကျမ်းမာရေးဖွဲ့ရပေါ်ဆောင်ထားတဲ့မိန်းကလေးတွေရှိပါတယ်။အဓိကကြတာကတော့ဥဆောင်မှုလုပ်ပြီးမဲ့အခမ်းအနားပေါ့နော်ဒီကိုကိုအဆုံးစင်နေဖြစ်စဉ်တွေပြဿနာတွေရှိနေပြီးဖြေရှင်းမှုလိုနေပြီးအဲ့ဒါမျိုးတွေကိုဒီအဓိကတာဝန်ရှိတဲ့သူတွေကသုံးဖြတ်ချက်ချမှတ်ပြီးဖို့အဲ့တော့အဲ့မှာဘယ်သူတွေပါမလဲဆိုလို့ရှိရင်ဒီ authority figures တွေပါမယ်။နောက်ပညာရေးပိုင်းဆိုင်ရာကျွမ်းကျင်တဲ့သူတွေပါမယ်။နောက်ပုဂ္ဂလိကအခမ်းအနားနဲ့ဒီအများပြည်သူနဲ့ဆိုင်တဲ့ကဏ္ဍအဲ့ဒီမှာတာဝန်ရှိတဲ့သူတွေရဲ့ဦးပေါင်းပါဝင်မှုကနံပါတ်1အရေးကြီးဆုံးပေါ့နော်။နောက်တစ်ခုကတော့သူတို့ရဲ့ဦးဆောင်မှုပေါ်မူတည်ပြီးတော့ကျွန်တော်တို့ဒီကဏ္ဍတွေဖြည့်ရှင်းမှုနည်းလမ်းတွေပေါ်ဆောင်မှုလုပ်မယ်။နောက်ဒီတိစံနဲ့ပတ်သက်လို့ဘာလို့ညှော်မှန်းပြီးလုပ်မှာလဲ။ဥပမာကိုယ့်ကိုယ်ဆုံးဖြည့်တဲ့ဖြစ်စဉ်ဘယ်နှစ်တုန်းကဘယ်လောက်ရှော့ချမလဲ။နောက်အဲ့ဒီလုတ်ခဲ့တဲ့ဟာတွေဘလို့အခြေအနေရှိတယ်လဲပြန်ပြီးတော့သုံးသက်တာမျိုးတွေလုတ်ဖို့လိုမယ်။အဲ့တော့ကိုယ့်ကိုယ်ဆုံးဖြည့်နေဖြစ်စဉ်ဒီဘာကြောင့်ဖြစ်တယ်လဲ။ယောဂရည်ရောင်းဖြစ်တာဒီယောဂရည်ကျွန်တော်တို့ဘလို့ရှာဖွေမလဲကုသမလဲကာဝယ်ပေးမလဲဒါတွေလုပ်ဖို့လိုမယ်နောက်တစ်ခုကကိုယ့်ကိုယ်ဆုံးရှင်တဲ့အခါမှာအသုံးပြုတဲ့နည်းလမ်းတွေရှိတာပေါ့နော်စီဝါလုံညွန်တောက်တာတို့ဒါတွေကိုကျွန်တော်တို့ဘလို့တားဆီးမလဲနောက်ဒီမီဒီယာအသီးသီးကနေပြီးတော့တည်အချက်လက်တွေတာဝန်တိတိတာဝန်ရှိရှိနဲ့ပေါ်ပြတည်ရေးသားထုတ်ပြန်မှုပြီးလို့ရှိရင်ကာဝယ်တားဆီးမှုနဲ့ပတ်သက်ပြီးတော့လည်းတည်နေပေါ်ပြပေးမှုပြီးရင်ဒီလူငယ်ဘဝတွေကနေလူကြီးဘဝတိတိဖြစ်စဉ်အသီးသီးမှာကာလာကိုတားဆီးရေလို့ဖို့ဘာလို့မလဲဆိုလို့ရှိရင်ကြောင်းကျမ်းမာကြီးမှာကျွန်တော်စိတ်ကျမ်းမာကြီးကဏ္ဍကြီးထည့်သွင်းလို့လုပ်သွားမယ်။နောက်တစ်ခုကပြဿနာဖြေရှင်းတဲ့နည်းလမ်းတွေထည့်သွင်းပင်ကြားတာကြီးလုပ်သွားမယ်။နောက်တစ်ခုကတော့လူငယ်စိတ်ကျမ်းမာကြီးပြဿနာကြီးပေါ့နော်။စောစောစီးစီးပြီးဖို့စောစောစီးစီးကုသဖို့လိုအပ်တဲ့နေရာကိုလွှဲပေးဖို့ကျမ်းမာကြီးဆောင်ဆောင်မှုစနစ်ကိုပြည်ပြည်ပြည်ပေါ်ဆောင်ပေးဖို့လိုမယ်။အဲ့တော့ကဏ္ဍပေါင်းစုံလက်တွဲပါဝင်ပြီးလှုပ်ဆောင်သွားမှာပဲအတင်ပြအောင်မြင်ပါလိမ့်မယ်
။ဟုတ်ကဲ့ဆရာ။နောက်တစ်ခုကတော့ဒီလူနာတွေဘက်အပိုင်းပေါ်ဆရာနော်။ဘလို့လက္ခဏာမျိုးတွေနဲ့အခုလိုဒီကိုကူကိုအစုံစီရင်လေးရှိလဲဆရာ။အဲ့လိုလက္ခဏာတွေပေါ်လာရင်သတိထားဖို့ပါဆရာနော်
။ဒီတယောက်ကြီးကိုကိုအစုံစီရင်ဟိုအတွေးပေါ်လာပြီဆိုလို့ရှိရင်ဖိတ်ပြီးပြောကြတယ်။တိုင်ပင်ကြတယ်။သူတို့ရဲ့အပြောဆိုအပြုစိတ်ခံစားချက်အပြောင်းလဲလေးပြလာရရှိတယ်ပေါ့။ဥပမာဆိုလို့ရှိရင်သူမနေချင်တော့တာတော့ကိုတကူအတန်းနဲ့အထီးကံကိုလုပ်ခဲ့ချင်တာလို့ထုတ်ပြီးတော့ပြောတယ်။နောက်သူ့အတွက်ဒီလောကကြီးမှာနေထိုင်ရတာဘယ်လို့မှအဆင်မပြေတော့ဘူး။ဒါမှမဟုတ်ရှင်သူ့ဒီအားလုံးအတွက်ဝန်တော့ဝန်ဘူးလို့ဖြစ်နေပြီ။သူ့အတွက်တခြားလူမြတ်ကနီးလမ်းမရှိဘူး။သူ့ပြဿနာကြီးဖြစ်စဉ်မှုနီးလမ်းမရှိဘူး။ဒါမျိုးကြီးပြောလာပြီဆိုလို့ရှင်တတိထားဖို့တော့လူမဲ။နောက်တစ်ခုကသူ့ရဲ့အပြုအမူကြီးပေါ့နော်။ဒီအရက်တူမူရဲ့ဇေဝါတို့အရင်တော့မတုံးမှုတဲ့လူတွေကတုံးလာမယ်။တုံးနေတဲ့လူတွေကပို့ပြီးတော့တုံးလာမယ်။နောက်တစ်ခုကကိုယ့်ကိုယ်ဆုံးစီမှုနီးလမ်းတွေကိုစင်းသားတယ်ရှာတယ်ပြီးလူတွေနဲ့ကျွန်တော်တို့မနေတာလူတွေဖြစ်လာတတ်တယ်တချို့တွေကကြတော့ကိုကိုကိုဒီလိုလုံးတော့မလဲဆုံးဖြတ်ပြေးနေစီလို့ချင်းဒီဆွေမျိုးသားချင်းတွေကိုလိုက်ပြီးတွေ့တာလို့ပြောတာဆိုတော့နှုတ်ဆက်တာမျိုးကြီးရှိတတ်တယ်နောက်ကိုတန်မိုးထားတဲ့ site နဲ့ပစ္စည်းပေးပလိုက်တာမျိုးကြီးလုလာတယ်ပြီးသူ့ရဲ့စိတ်ခံစားချက်ပေါ့နော်စိတ်သက်ကြတာလို့စိုးရင်စိတ်များလာတာလို့နောက်အရင်လုံးဝညာအလုပ်တွေကိုစိတ်ဝင်စားမှုမရှိတော့တာလို့စိတ်တူတာလို့ဒေါသကြီးတာလို့ဖြစ်လာတတ်တယ်တချို့ရကြတယ်ဥမာစိတ်ကြဝေနာဖြစ်နေလူတရားပေါ့နော်စိတ်သက်ကြနေဒါပေမဲ့ရုပ်တရက်ပြန်ပြီးကောင်းသွားတဲ့အနေအထားမျိုးရောက်သွားတယ်ဒါဖြစ်လို့ဆိုကိုကိုကိုဒီလိုတစ်ခုခုလုံးလိုက်တော့မှလို့ဆုံးဖြတ်လိုက်လို့ရှိရင်သူ့ရဲ့အပြုအမူတွေကလူတရက်ကြောင်းနေသွားတာမျိုးရှိတယ်အရင်အရေးကြီးအချက်ကတော့ကိုကိုကိုအဆုံးစီရင်နေဆိုတာကကိုခံစားနေရတဲ့ပြဿနာကိုဖြေရှင်းမှုအတွက်မှန်ကန်တဲ့နည်းလမ်းမဟုတ်ပါဘူးပေါ့နော်ဒါကကျွန်တော်အဓိကပြောချင်ပါတယ်အဲ့လိုဂျင်းနေချက်တွေရောက်သွားတဲ့လူတရက်ရဲ့အတွေ့အခေါ်ကြီးအပြုနဲ့အမဲနှမျိုးပဲရှိရတယ်လောကကြီးမှာသူဆက်နေမလားမနေဘူးလားဒီလိုဆုံးဖြတ်ချက်ပဲရှိတယ်ဒီကြားရကနေပြီးတော့တခြားတင့်တော်မှန်ကန်တဲ့ဘယ်နည်းလမ်းရှိမလဲဆိုတော့စဉ်းစားရကြက်နေတယ်အဲ့တော့ကို့မှာအခက်အခဲကြီးရှိလာပြီဆိုလို့ရှိရင်ကိုဖွင့်ရတိုင်ပင်လို့ရတဲ့သူတွေကြီးကိုတိုင်ပင်ပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ပတ်ဝန်းကျင်အနေနဲ့ဘယ်လိုမျိုးသူတို့ကိုဝိုင်းကူညီပေးတယ်လဲဆရာကြီ
းအခြေအနေပေါ်မူတည်တာပေါ့နော်ဒီအဓိကကတော့စိတ်ကမ်းမှရည်ပြဿနာရှိနေတယ်လို့ထင်ရင်ဒါမှမဟုတ်ရှိရင်ရှိနေကြတယ်ဆိုလို့ရှိရင်တကြွနားလေသူတွေဒီမှာလိုအပ်တဲ့ကုသမှုတွေခံယူဖို့အတွက်ကိုတိုက်တွန်းနေပါတယ်။စိတ်ကျန်းမာရေးပြဿနာမှုလို့လူတွေအတိမခံဘူး။အဲဒါကြောင့်မို့လို့နောက်တွန့်နေတဲ့ကုသမှုမခံဘူးဆိုလို့ရှိရင်နောက်ဆက်တဲ့ပြဿနာပေါ်လာတယ်။ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဖြေးမှအကူအညီပြီးတော့လိုအပ်တဲ့ကုသမှုတွေရဖို့အတွက်လုပ်ပေးတဲ့။နောက်ကုနေတော့တဲ့အခက်အခဲတွေပါဆိုလို့ရှိရင်လည်းသူ့ကိုဒီချာခနားနေတဲ့ပံ့ပိုးမှုတွေပေးမယ်။နောက်လူတယောက်ကကိုယ့်ကိုအဲ့လိုမျိုးကတလောလို့ဖို့ပြို့အနေဒါရှိနေပြီဆိုရင်သူ့ကိုဖြောင်းမြပေးတာလို့ဒါစီပေးတာလို့ကျမ်းမာရေးစောင့်ရှောက်မှုတွေရောခေါ်သွားပေးတာလို့ကိုလိုတဲ့အကူအညီပေးတာလို့အဲ့လိုမျိုးဖြေးမှပြီးအကူအညီပေးမယ်ဆိုလို့ရှင်တော့အတိုင်းအတာတစ်ခုတည်းဒါစီပေးနိုင်ပါ
ဟုတ်ကဲ့ကျေးဇူးများကျင်ပါတယ်ဆရာ
ရာဇနေကုနာဆင်ခဲ့တာကတော့ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမကြီးကဏ္ဍဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းအစီအစဉ်လေးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ကြာသပတေးနေ့ညအတွက်နောက်ဆုံးကြံရှိနေတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးသွားမှာပါ။ဒါကတော့တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသားရဲ့အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်းသားတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်ကကြေးရွာတွေမှာမြန်မာစစ်တပ်ကရဟယင်တွေနဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေနေရက်ကနေတိမ်းရှောင်နေရပါတယ်။ရှမ်းပြည်နယ်လာရှိုးမြို့ပေါ်လက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်နဲ့ RCSS အပါအဝင်အပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့စေပွဲနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြေပုံမြို့နယ်မှာမြန်မာစစ်တပ်ကနိုဝင်ဘာလ18ရက်နဲ့19ရက်နေ့တွေမှာရဟတ်ရင်တွေနဲ့လာရောက်ပစ်ခတ်ခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်စိတ်နဲ့နေရာကနေတိမ်းရှောင်နေရပါတယ်နိုဝင်ဘာလ19ရက်မနက်17နာရီခန့်မှာမြေပုံမြို့နယ်ရောချောင်းနဲ့ဂျင်းချောင်းတွေမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ရဟတ်ရင်နစည်းနဲ့လာရောက်ပစ်ခတ်ခဲ့တာဖြစ်ပြီးရဟတ်ရင်တွေကိုအနီးအနားကကြေးရွာသားတွေကမြင်တွေ့နေရတယ်လို့လည်းဒေသခံတွေကပြောပါတယ်အလားတူနိုဝင်ဘာလ18ရက်နေ့ကလည်းမြေပုံမြို့နယ်ကမ်းတာယာကျေးရွာအနီးမှာရခိုင်တပ်မတော်အေအေနဲ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့အတွက်ကျေးရွာအပေါ်ကနေရဟတ်ရင်တွေနဲ့ကြောက်ပတူနှက်ကြောက်စတဲ့နေရာတွေကိုပစ်ခတ်ခဲ့ပါတယ်အခုလိုအစိုးရစစ်တပ်ကရဟတ်ရင်တွေနဲ့လာရောက်ပစ်ခတ်နေတဲ့အတွက်ကျွန်းတာယာကျေးရွာသားတထောင်ကျော်ဟာကြီးခေါင်မိုးတီးနှစ်တောင်ပင်ကျက်နဲ့မြေပုံမြို့တွေမှာတွားရောက်ခိုလုံနေကြရပါတယ်
ရှမ်းပြည်နယ်လာရှိုးမြို့အရှေ့မြောက်ပိုင်းတန်းစစ်သနာချုပ်နီးလေရင်ခွင်းနားနဲ့လူနေရပ်ကွက်တွေမှာရှော့တိုက်တုံးပြစ်ခတ်တိုက်ခိုက်ခံရပါတယ်။နိုဝင်ဘာလ16ရက်နေ့ကဖြစ်ပွားခဲ့တာပါ။အဲ့ဒီနေ့မနေ့ပိုင်းမှာမြောက်ပိုင်းစည်ရီမာမိတ်ဖွဲ့လို့ယူဆရတဲ့လက်နက်ကန်ဖွဲ့ကလာရှိုးမြို့စင်တောင်ဦးပိုင်းဘက်ကနေပြီးရှော့တိုက်တုံး၅လုံးထက်မနည်းပြစ်ခတ်ရမှာလေရင်ခွင်းနီးအမှတ်626ထောက်ပို့တန်းနီးနဲ့အမှတ်9ရပ်ကွက်တွင်းမှာလူနေအိမ်တွေကိုထိမှန်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာလာရှိုးမြို့ခံတူလူနေအိမ်တွေနဲ့ကားတွေထိမှန်ပျက်စီးခဲ့ပါတယ်။ဒီလိုမျိုးတိုက်ခိုက်မှုဟာလာရှိုးမြို့တွင်းမှာပထမဆုံးအကြိမ်ဖြစ်ပွားခဲ့တာဖြစ်ပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်လိုက်တဲ့ရွှေ့ပြောင်းနေထိုင်သူများမဲပေးပိုင်ခွင့်ကန့်တတ်ချက်ဟာဌာနေဒေသခံတိုင်းရင်းသားများအတွက်ရတင်ရထိုက်တဲ့အခွင့်အရေးတွေကိုဆုံးရှုံးစေနိုင်တယ်လို့ကချင်ပြည်နယ်အတွင်းရွေးကောက်ပွဲဝင်ကြမဲ့ဌာနေတိုင်းရင်းသားပါတီတချို့ကပြောဆိုလိုက်ပါတယ်။ရက်90ပဲဖြစ်ဖြစ်ရက်ပေါင်း180ပဲဖြစ်ဖြစ်ဒါကိုလက်မခံနိုင်ကြောင်းမြန်မာနိုင်ငံရဲ့ရွေးကောက်ပွဲစနစ်ဟာမြို့နယ်ကိုအခြေခံပြီးလှုပ်တာဖြစ်ကြောင်းဒေသခံတွေရဲ့နိုင်ငံရေးလွတ်လပ်စွာဆုံးဖြတ်ခွင့်ကိုတခြားဒေသကလူတွေကလာပြီးဆုံးဖြတ်တာဟာဤစနစ်မကျကြောင်းကချင်အမျိုးသားကွန်ဂရက်ပါတီ KMC ဥက္ကဋ္ဌဒေါက်တာအမ်ကွန်လာကပြောပါတယ်ကချင်ပြည်နယ်မှာရွှေ့ပြောင်းလုပ်သားများနဲ့ယာယီရွှေ့ပြောင်းနေထိုင်သူတွေဖက်ကန်ဒေတာကြောက်စင်းတူးဖော်ရေးလုပ်ငန်းမှာ3သိန်းခန့်တစ်ရှူးငပြောစီမံကိန်းမှာ2သိန်းခန့်လန်တရာဆက်လုပ်ရေးစီမံကိန်းမှာ1000ကနန်းခန့်ရှိနေတယ်လို့ကချင်ပါတီတွေကဆိုပါတယ
်ချင်းပြည်နယ်သုံးဆောင်မြို့နယ်ဟန်ကျင်းချေရွာအုပ်စုဒရီဘစ်ဆန်ချေရွာမှာတာဝန်ထမ်းဆောင်နေတဲ့မူလတန်းကျောင်းဆရာမတူကိုအိန္ဒိယနိုင်ငံမဏိပူရပြည်နယ်ကကတဲလူမျိုးစုကနိုဝင်ဘာလ18ရက်နေ့ညကသနတ်နဲ့ပြစ်ခတ်လို့တိုက်စုံခဲ့ပါတယ်။ပြည်ပဆန်ချေရွာမှာတာဝန်ကျတဲ့မူလတန်းပြဆရာမအသက်28နှစ်အရွယ်မှတ်တိန်လုံးမှန်ဟာနိုဝင်ဘာလ18ရက်နေ့ည9နာရီခွဲခန့်မှာအဲ့ဒီချေရွာမှာနေထိုင်တဲ့ကတဲလူမျိုးဗီနော့ဆိုသူကပြစ်ခတ်ခဲ့တာဖြစ်တယ်လို့ဟိုင်ကျင်းချေရွာအုပ်စုအုပ်ချုပ်ရေးမှူးဦးကန်စင်ကပြောပါတယ်။ချင်းမြင့်နဲ့သုံးဆံမြို့နယ်ဟိုင်ကျင်းချေးရွာအုပ်စုဟာအိန္ဒိယနိုင်ငံကကတဲတပုံတွေခြေကုပ်ယူထားတဲ့ဒေသဖြစ်ပြီးကတဲလူမျိုးတော်တော်များများဟာချင်းမျိုးသမီးတွေနဲ့လည်းအိမ်ဆောင်ပြုနေထိုင်ကြပါတယ်
Lame Kunasatong Jimmy, more Murani Bohogo, Mumbine Mudo, Molamia Mu, my Jimpa, Dama Pippi, a train money, side post dama, Molamia Mu, the mind jungle, Ted Dream, Popia, Dwamelo, Jimpa, Yakom, Ditangani, Tiavare, a canago, the Chani Dreamadu, the Mu Tu Chaong, Lutu Chitapwe, Pinkia sit down with Bawe, Nyapa Dreamer, Muni Jemu Soka, Muni Jemu Alame, Yuepwe, a Soka, don't worry. Kipo digi da pio pie yiri ba wi net doe, gwin pi niya aje wun lu ache ya, lalo se mola miya miu be niya ma jimpa me sura guro ma song pia ya di babu, dabu re la pie jo deyan ni gu mu miu ra ni ache tam ma jimpa khe ra pie ba re.
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုဝင်ဘာလ19ရက်နေ့နဲ့20ရက်နေ့မှာအစိုးရကိုယ်စားလှယ်တွေနဲ့ RCSS နဲ့တကြိမ်အပြည့်အတိုင်းသာလက်နက်ကိုင်အဖွဲ့ဆေးဖွဲ့နဲ့တကြိမ်ထိုင်းနိုင်ငံချင်းမှညူမှာတွဲဆောင်ခဲ့ပါတယ်တွဲဆောင်ပွဲမှာတက်ဆုနေတဲ့ညီငယ်ရေနှစ်သက်တရာစုပင်လုံးညီလာခံကျင်းပနိုင်ရေးအပြင်တခြားအခြေခံပြဿနာများပြားကိုလည်းဆွေးနွေးနိုင်ခဲ့တယ်လို့သိ
Class Ogata Jie, MCA Lenipi, Kisin, Simapimu, Utapa, Sunu Nang Heavy, Sunu Muriha, Kamune, Yala Dripita, Asoya Kozale, Pioi Sokun Shitu, Uso Tiga, Piovare.
No, who general delare delegation of Asoya Tamaro, Uvam Vilana, Lucista Gama, Poma, General Pomati, Nalamuri. ကံကြက်တွေတူတယ်အားလုံးဆိုရင်လည်းလူမျိုးကျွန်တော်တို့ ਨੇ
အော်နှုတ်နှစ်ဖက်လှုပ်ဆောင်သွားမယ်ပုံမှာလည်းကျွန်တော်သဘောထားတွေရည်ရည်တူပါတယ်သူတို့ပြောရရင်တော့ဘလုံးဝကိုအပြစ်သဘောဆောင်တဲ့ခီးစဉ်ဖြစ်တယ်ကောင်းမွန်တဲ့ရလဒ်တွေရလာတဲ့ပြည်စုံဖြစ်တယ်လို့ကျွန်တော်တို့မြင်ပါအစီအက်ဆက်နဲ့အစိုးရတက်မတော်ကိုယ်စားလှယ်တွေ့ဆုံပွဲမှာအစီအက်ဆက်ဘက်ကဥက္ကဋ္ဌကြီးပေါ်ချုပ်ကြီးရဲ့စကားတော့တက်ရောက်နိုင်ခြင်းမရှိခဲ့ပေမဲ
င်ထားတဲ့အတိုင်းပဲကျွန်တော်ဆက်သွားဖို့ရှိတယ်အဲ့ဒါပါပဲနောက်တစ်ခုကလည်းယုံကြည်မှုဒီဆောက်ရေးကိစ္စအရေးကြီးတယ်ဆက်ပြီးအဲ့မှာလည်း highlight လုပ်ပါပေါ့နော်တခြားနောက်ပြီးတော့ဒီ NCA မှာအပေါ်မှာထားရှိတဲ့ RCS commitment ပေါ့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဒီ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းဖြစ်တဲ့ကလေးအောင်ဒီ NCA မှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းပဲကျွန်တော်တို့ကတော့ဟိုဂျူပန်လိုက်နာလှုပ်ဆောင်သွားပါမယ်ဆိုတဲ့ရှိတယ်ဆိုတဲ့အကြောင်းကိုဒီကဒီတည်င်းစကားပါတဲ့အနေထားဖြစ်ပါတယ
် NCAS EAOS နဲ့တွေ့ဆုံရမှာလဲအချင်းချင်းကြားယုံကြည်မှုအတွက်ဆွေးနွေးနိုင်ခဲ့ကြပြီးရှေ့တစ်ဆင့်တက်ဖို့အတွက်အားလုံးကျေနပ်ခဲ့ကြအောင် JICM ကျင်းပဖို့ရက်တွေရွေးချယ်နိုင်ခဲ့ပြီး PPSD အစည်းအဝေးမှာတင်ပြဆွေးနွေးသွားမှာဖြစ်ကြောင်း EAO ဘက်ကပြောရေးဆိုခွင့်ရှိသူ NMSP ရဲ့ငြိမ်းချမ်းရေးဦးဆောင်ကိုယ်စားလှယ်နိုင်အောင်ငေးကပြောပါတယ် UPC ခေါ်၂၁ရာစုပင်လုံညီလာခံခေါ်ပြည်ထောင်စုငြိမ်းချမ်းညီလာခံကျင်းပဖို့ရက်ကိုတော့မတ်လလောက်မှာကျင်းပဖို့အစိုးရဘက်ကအကြမ်းဖျင်းအဆိုပြုထားပြီးဖြစ်ကြောင်းဦးစော်ထေးကပြောပါတယ်နိုဝင်ဘာလ19ရက်နေ့20ရက်နေ့တွင်မှာပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာအစိုးရဘက်ကဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့အဖွဲ့နဲ့တိုင်းနာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတက်ရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်
ဆက်ပြီးတော့နှစ်ပတ်လည်နက်ကင်တက်တွေအနေနဲ့တိုက်ပွဲအတွင်းမှာဒေသခံပြည်သူတွေကိုဥတီတိုက်ခိုက်မှုတွေကနေရှောင်ရှားပေးဖို့နဲ့တိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ရှမ်းမြောက်ဒေသခံတွေကတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုအမိကနေစူးစီးထားပြီးနိုင်ငံရေးကနေတင်ဆက်ထားပါတ
ယ်မြန်မာစစ်တပ်နဲ့တိုင်းဒေသလည်နက်ကင်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရက်သားတွေထိခိုက်မှုမရှိအောင်လှုပ်ဆောင်ဖို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခန့်ဒေသခံသူဖြစ်တဲ့မိုင်မိုင်ကပြောပါတယ
်အဓိကတော့ပြည်သူအရက်သားပြည်သူတွေကိုထိခိုက်မှုမရှိအောင်လုပ်ပါပြီးရင်နောက်ကဘာလဲဆိုတော့ငင်းချမ်းနဲ့နီးနဲ့အမြန်ဆုံးနီးလိုက်ရှာအမြန်ဆုံးပြန်ပြီးမှတွေ့ဆုံပြီးမှငင်းချမ်းရဲကိုပြန်ပြီးမှတွေ့ဆုံပြီးမှစစ်ပွဲတွေရက်တက်ဖို့အတွက်ပေါ့နော်အဲအဲ့ဒါကိုကျမတို့တောက်လျှောက်တောင်းဆိုနေတာပေါ့
လူဝင်ဘာလ17ရက်နေ့ကစလို့ဒီကနေ့ချိန်ထိလက်ရှိမှာရှမ်းပြည်နယ်မြောက်ပိုင်းတွင်တိုက်ပွဲတွေဆက်တိုက်ဆုစုလို့ပြန်လည်ဖြစ်ပွားလာနေပါတယ်လက်ရှိစီရေးပဋိပက္ခတွင်ဒေသခံပြည်သူတွေကိုလက်လက်ကန်ဖွဲ့စည်းတွေကဖမ်းဆီးထိန်းသိမ်းခြင်းတွေလည်းရှိနေတယ်လို့တန်မျိုးသမီးဖွဲ့စည်း TWO ကလူ희ချီ15ကဆိုပါတယ်
ဒီလိုမျိုးတို့ဒီဒီတွေကဘာမှမသက်ဆိုင်ဘူးလက်နဲ့ကင်နေနဲ့လည်းလက်နဲ့ကင်လည်းမဟုတ်ဘူးလို့တကယ်ပါမှန်ပြီးဒီစီလိုတဲ့တော့ပေါ်မှာကဒီဥတီပြီးတော့ဖမ်းတာတို့ဒီဘယ်ဝါလန်လန်တော်ဝတ်မှာရောဒီပြီးသွားနေတဲ့ချိန်မှာဖမ်းမိတဲ့ပုံစံမျိုးတို့ကျွန်တော်တို့ကအဲ့လိုမျိုးလှုပ်ချင်းတယ်ဒီလိုလူထုကိုဥတည်တက်ခဲ့တဲ့ပုံစံမျိုးလိုပဲကျွန်တော်တို့အသုံးသတ်လို့ရတယ်
။2019ခုနှစ်နိုဝင်ဘာလအထိလက်နက်ကန်ဖွဲ့စည်းတွေကဖမ်းဆီးထိန်းသိမ်းထားတဲ့ဥယျာဉ်20ကျော်လောက်ရှိနေပြီးတရင်မရရှိပဲအဆန္ဒပြောက်သွားတဲ့သူတွေလည်းရှိနေတယ်လို့ TWO ကဆိုပါတယ်။တိုက်ပွဲတွေကြောင့်ကျေးရွာတွင်လက်နက်ကြီးတွေကြားရပေါက်ကွဲခဲ့တဲ့အတွက်နေအိမ်တွေပျက်စီးခြင်း၊ဒေသခံတွေထိခိုက်ဒဏ်ရာရရှိခြင်းနဲ့စစ်ဘေးရှောင်အနေနဲ့ထွက်ပြေးသိမ်းရှောင်နေရတာကြောင့်အဲ့ဒီလိုလှုပ်ဆောင်မှုတွေကိုနှစ်ဖက်ဖွဲ့စည်းတွေအနေနဲ့အများဆုံးရပ်တန့်ပေးဖို့ရှမ်းမြောက်ဒေသအခြေဆိုင်အရက်ဖက်ဖွဲ့စည်း90ကျော်ကနေနိုဝင်ဘာလ16ရက်နေ့ကတောင်းဆိုလိုက်ခြင်းဖြစ်ပါတယ်။နိုဝင်ဘာလ3ရက်နေ့ကနေ18ရက်နေ့ထိတပ်မတော်နဲ့တပ်မလောင်အမျိုးသားလူမျိုးရေးတပ်မတော်တို့ကြားတိုက်ပွဲအကြိမ်ကြီး30ကျော်ဖြစ်ပွားခဲ့ပြီးစစ်ဘေးရှောင်တွေကလည်း1000ကျော်ရှိနေပြီလို့ရှမ်းမြောက်ဒေသခံတွေနဲ့အရက်ဖက်ဖွဲ့စည်းတွေကပြောပါတယ်ခင်ဗျာ။
ခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မြေပုံမြို့နယ်ကကျေးရွာတွေမှာမြန်မာစစ်တပ်ကရဟတ်ရင်တွေနဲ့လာရောက်ပစ်ခတ်ခဲ့တဲ့အတွေ့ဒေသခံတွေနေရာကနေတင်းရှောင်နေရပါတယ်။ရှမ်းပြည်နယ်လာရှိုးမြို့ပေါ်အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်အနီးလေရင်ကွင်းအနားနဲ့လူနေရပ်ကွက်တွေမှာအမည်မသိအဖွဲ့ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ဒေသခံတဦးနဲ့နေအိမ်ထိခိုက်မှုတွေရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တော်ရရှင်တွေအခုနားဆင်ကြတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းကနေခြားသောရီနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 58တို့ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအတန်နဲ့စီကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာလွယ်တကူပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ကျွန်တော်တို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်တို့ရောရှင်နေနေနဲ့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးပို့ခြင်းနဲ့ဒီသချင်းတောင်းနေတယ်ဆိုရင်တော့ကျွန်တော်တို့ကိုအီးမေးလ်ကနေလည်းဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က0312323555ဖြစ်ပါတယ်ဒါမှမဟုတ်စာတိုက်ကနေစာရေးသားပို့ခြင်းနဲ့ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ဘိုးစာတိုက်ကြည့်ရန်ကုန်မြို့လိုလိမ့်မှုပြီးတော့စာရေးသားပို့နိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြီးညာပြီးမှဖြစ်ပါတယ
်2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျောင်းဝင်နောက်ဆက်ခဲ့တာရုရှားမဟုတ်ပဲယူကရိန်းသာဖြစ်တယ်ဆိုပြီးပြောဆိုနေတာတွေဟာစစ်ကူးရင်ဝတ္ထုဆန်ဆန်ပြောဆိုမှုသာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ပေါ်အရေးယူသင့်မသင့်စုံစမ်းနေတဲ့လွတ်တော်ဂျာနာပွဲမှာအင်ဗီရောအမျိုးသားလူမျိုးရေးရှိကောင်းကပြောဆိုလိုက်ပါတယ်ယူကောက်ပွဲကိုနောက်ဆက်ခဲ့တာယူကရိန်းသာဖြစ်တဲ့အကြောင်းမကြာခဏပြောလို့ရှိတဲ့သမ္မတထရမ့်ရဲ့ပြောဆိုချက်နဲ့ဆန့်ကျင်တဲ့သဘောထားကိုအင်ဗီရောအချံပေးရရှိအောင်ဖီယိုနာဟေးကဒီကနေ့လွတ်တော်ဂျာနာပွဲအတွင်းမှာပြောဆိုလိုက်တာပါအမေရိကန်ပြည်အောင်စုအတလန်မြို့တာမြို့မှာမနေ့တုန်းကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းဖြစ်ရွေးချယ်ခံမှုကြိုးပမ်းနေသူတွေရဲ့စကားဆက်ထိုးပွဲအတွင်းသမ္မတထရမ့်ပေါ်တရားစွဲသင့်မတင်ကိစ္စကအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်သမ္မတထရမ့်ကတော့သူ့နိုင်ငံရေးအကျိုးမြတ်အတွက်ယူကရိန်းပေါ်ဖိအားပေးခဲ့တာဆိုတာစုံစမ်းမှုတွေပေါ်ကိုယ်စားလှယ်အားလုံးကထောက်ခံတဲ့အကြောင်းလည်းတညီတညွတ်ထဲပြောဆိုခဲ့ကြတာပါယူရနိုင်ငံဘက်ကမြို့မှာစူရဆန့်ကျင်ဆန္ဒပြသူတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကြားအတိအယုံတွေကြောင့်အခုနောက်ဆုံးလူနုဦးတက်မနဲ့တည်ဆုံသွားပါတယ်မြို့မှာရှိတဲ့ဆန္ဒကစားမှာဆန္ဒပြသူတွေကိုလူစုခွဲဖို့လုံလင်းရဲကမြေရီယူဘုံတွေနဲ့ပြစ်ခတ်ရတာကဆန္ဒပြသူ၂ယောက်တည်ဆုံသွားတာဖြစ်တဲ့အကြောင်းအာဏာပိုင်တွေကပြောဆိုပြတာပါကြည်လင်းတဲ့လူခွေချုပ်ဖောက်မှုဆွဆဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂအထူးကူလည်းခရစ်စတီးရှန်နာဘာဂနာကတိုက်တွန်းလိုက်ပါတယ်မြန်မာဆူရနဲ့တပ်မတော်ရရှိရင်းနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးအတိုင်းအဝိုင်းအရက်ပဲလူမှုဖွဲ့စည်းရေးအဖြစ်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တဲ့နိုဝင်ဘာ12ရက်နေ့ကနေ21ရက်နေ့ခီးစဉ်ဆုံးသက်ခြင်းမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာအခုလိုတိုက်တွန်းနေတာပါ
တရင်ကြီးညုတ်ကိုကိုအောင်လည်းဦးကြီးညာပေးကြတာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dexter Wonderick ဖြစ်ပါတယ် VOA American အသံညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 လိုက်လို့ United 15 32 51နဲ့ Light Lab Meter 190တို့ကနေအသံလွှင့်ပေးကြတာဖြစ်ပါတယ်တော်တော်စီနေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.